Welcome to the Voice of America in Burmese.
ပြန်ပေါင်းကြိုးရတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် View American တန်ကနေ2022ခုနှစ်ဇွန်လ4ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းမီတာ32 51နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာအစီအစဉ်မူကတော့ကျွန်တော်ဂျန်နိုင်ပါ
ကျွန်တော်ကတော့ဝင်းမင်းပါကိုသားညူနဲ့ဒီနေ့ထေတန်းရသတင်းတွေကိုပြောပြပေးပါပါဒီနေ့အထူးခြားဆုံးသတင်းတွေထဲမှာတော့ရုရှားယူကရိန်းစစ်ရတရာပြေမှာနှစ်ဖက်လုံးကနိုင်နေပြီနိုင်ကိုနိုင်ရမယ်လို့ကြုံရလိုက်ပါတယ်အီရန်ဘာသာရေးခေါင်းဆောင်အယာတိုလာခါမေနီကလည်းအမေရိကန်ကိုရည်ရွယ်ပြီးဆန္ဒပြပွဲတွေကိုတုံအီရန်ကိုတိုက်ခိုက်နေတယ်လို့ဝေဖန်လိုက်ပါတယ် QUAD Quad လို့တူကခေါ်တဲ့အမေရိကန်ဦးဆောင်မဟာမိတ်နိုင်ငံအဖွဲ့ကတရုတ်ပင်လယ်ထောက်လန့်မှုတိုးလုပ်ဖို့ရှိနေပါတယ်ဒီသတင်းတွေနဲ့တူတခြားစိတ်ဝင်စားစရာအကောင်းဆုံးသတင်းတွေကိုပြပြပေးပါပါခရနိုင်
။ဟုတ်ကဲ့ပါ။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ရပြီးတဲ့နောက်အပတ်စဉ်ဒုအသံအစီအစဉ်မှာတော့
ကျွန်တော်နဲ့အမိကဆုံးနေတဲ့တူဘောနော်။တင်းဆက်ခံရမှာသူဆိုရင်ဒီကြောပြင်းတပြင်းလုံးဆုတ်ပြတ်သွားတဲ့ဒီရိုက်ခံရတာကြီးနောက်ခုနလိုလမ်းလျှောက်လို့မရနိုင်တဲ့အထိအောင်ဟိုဘယ်လိုမှမလုံးဝဟိုလမ်းလျှောက်လို့ဟိုတယောက်တည်းသွားပြီးလမ်းလျှောက်လို့မရတဲ့ဒီဘေးကလူ
ကမြန်မာနိုင်ငံအချင်းထောင်တွေအတွင်းကမြန်မာနေဆက်မှုတွေနဲ့ပတ်သက်ပြီးတော့ပြန်လည်လွတ်မြောက်လာတဲ့အချင်းသားတူပြောပြတော့တာဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုတိုးတက်စီစဉ်မှာနားဆင်ရမှာပါဒါပြင်ဥတမောက်သန်းရဲ့ဒီမိုကရေစီလူခွင့်ရနဲ့ခေတ္တကအစီအစဉ်နဲ့တပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကိုသားညုံတို့တလဲအကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
ရုရှားယူကရိန်းစစ်ရတရာဖြစ်ချင်းယူကရိန်းအရှေ့ပိုင်းမှာတိုက်ပွဲတွေပြင်းထန်နေပြီးနှစ်ဖက်လုံးကသူတို့နိုင်နေပြီလို့အပြိုင်ကြုံဝါလိုက်ကြပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းလူဟန်စ်ပြည်နယ်ကအဓိကမြို့ကြီးနှစ်ခုမှာဝိုင်းထားတာနဲ့ပြန်တိုက်ထုတ်တာတွေအပြန်အလှန်ဖြစ်နေချိန်မှာရုရှားပြောခွင့်ရတဲ့နောက်ယူကရိန်းပြည်နယ်အကြီးအကဲနှစ်ဖက်လုံးကအခုလိုတပြိုင်တည်းဟစ်ကြွေးလိုက်ကြတာပါရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ဖ်ကသူတို့အဓိကတာဝန်ကြီးဖြစ်တဲ့ယူကရိန်းရှေ့ပိုင်းခွဲထွက်ရေးသမားတွေထိန်းချုပ်ထားတဲ့ဒေသကအရသားတွေကိုအကာအကွယ်ပေးရေးလုပ်ငန်းကြီးအောင်မြင်သွားပါပြီလို့မနေ့ကပဲပြောလိုက်ပါတယ်။ယူကရိန်းနိုင်ငံအစိပ်ပိုင်းတွေကိုလွတ်မြောက်အောင်ရုရှားတပ်တွေကစွန့်ဆောင်ပေးလိုက်ပြီးဒီရုရှားအထူးစစ်စင်ရေးလုပ်ငန်းကိုအောင်မြင်တဲ့အထိဆက်လုပ်သွားမယ်လို့ရုရှားပြောခွင့်ရကဆက်ပြောခဲ့ပါတယ်။လူဟန်စ်ပြည်နယ်မြို့ကြီးစီဗရိုဒေါနက်စ်နဲ့လစ်စင်စ်ဟန့်စ်တွေကိုရုရှားကဝိုင်းထားဖို့ဆက်လုပ်ငန်းနေချိန်ယူကရိန်းရဲ့လူဟန်စ်ပြည်နယ်အကြီးအကဲစီဟီဂိုင်ဒိုင်းကလည်းစီဗရွန်ဒေါနက်စ်မြို့ကနယ်မြေကြီးတစ်ခုကိုပြန်သိမ်းပိုက်နိုင်ခဲ့ပြီလို့မနေ့ကပြောလိုက်ပါတယ်။ယူကရိန်းတပ်တွေအနေနဲ့ဒီဒေသကသိမ်းပိုက်ခံနယ်မြေ20ရာခိုင်နှုန်းကိုပြန်သိမ်းယူနိုင်ခဲ့ပြီးရုရှားတပ်တွေအားသာနေတဲ့လက်နက်ကြီးအင်အားကိုအနောက်နိုင်ငံတွေကလာမဲ့တာဝန်ပြစ်တုံးတွေရတာနဲ့ပြန်တွန်းလှန်နိုင်ပါပါလို့လည်းလူဟန်စ်ပြည်နယ်အခြေခဲ့ကဆက်ပြောခဲ့ပါတယ်ခင်ဗျာ။
စနားပြဝရီကိုအကြောင်းပြုပြီးတော့အီရန်နိုင်ငံကိုအားနည်းသွားအောင်လို့ကြိုးပမ်းနေတဲ့ရန်သူဆိုပြီးတော့အီရန်ဘာသာရေးခေါင်းဆောင်အယက်ထိုလာအလီခိုမနီကအမေရိကန်ပြည်အောင်စုကိုအဓိကရည်ညွှန်းထားပြီးပြောသွားပါရယ်။ပြီးခဲ့တဲ့ရက်သတင်းပတ်တွေအတွင်းအီရန်မျိုးကြီးအတော်များများမှာနေထိုင်စားသောက်ဈေးတက်လာတာနဲ့အာရီလေစားမှုတွေကိုဆန့်ကျင်တဲ့စနားပြကန့်ကွက်မှုတွေဖြစ်ခဲ့ပါရယ်။ရန်သူဟာအစ္စလာမစ်စနစ်ကိုတိုက်ခိုက်ဖို့အတွက်လူများစနားပြဝရီကိုအသုံးချလာတယ်လို့အီရန်ဘာသာရေးခေါင်းဆောင်ကရုပ်သံမေးခွန်းမှာပြောပါရယ်။အီရန်နိုင်ငံအနောက်တောင်ပိုင်းမြို့တစ်မြို့မှာပြီးခဲ့တဲ့မေလ23ရက်နေ့ကလူ38ဦးထက်မနေ့သေဆုံးခဲ့ရတဲ့အဆောက်အုံပြိုကျမှုဖြစ်ပြီးတော့အရေးချင်းမရှိတဲ့အရာရှိတွေကိုအရေးယူဖို့ဆိုပြီးတော့တောင်းဆိုတဲ့ဆန္ဒပြပွဲတွေဇက်တိုက်ပေါ်ခဲ့ပါတယ်။ရန်သူဟာအင်တာနက်ငွေကြေးကြီးစားတွေနဲ့စိတ်သက်စစ်စင်ကြီးလှုပ်ပြီးတော့အီရန်လူထုကိုဒီအီရန်ကိုဆန့်ကျင်လာအောင်မျှော်လင့်နေကြတယ်လို့အီရန်ဘာသာရေးခေါင်းဆောင်ကပြောပါတယ်။1989ခုနှစ်တုန်းကကွယ်လွန်သွားခဲ့တဲ့အီရန်ဘာသာရေးခေါင်းဆောင်ကြီးအယက်ထိုလာရူဟိုလာခိုမနီရဲ့ဘိတ်မတ်မှာအထိမ်းမှအခမ်းအနားပြုလုပ်စဉ်မှာအခုလိုပြောဆိုသွားတာဖြစ်ပါတယ်။အီရန်နိုင်ငံမှာအမေရိကန်ကြောထောက်နောက်ခံပြီးထားတဲ့ရှားပြန်ဆူရကိုဖြုတ်ချပြီးအီရန်နိုင်ငံကိုဘာသာရေးအခြေခံနိုင်ငံဖြစ်တဲ့အယက်ထိုလာရူဟိုလာခိုမနီကတည်ထောင်ခဲ့တာပါအမေရိကန်နဲ့အနောက်နိုင်ငံတွေဟာအရင်ကတည်းကအတွက်ချက်မှားခဲ့တယ်လို့ပဲအခုလည်းပဲအီရန်ကိုအစ္စလာမ်နိုင်ငံတော်မဖြစ်အောင်လုပ်နိုင်မယ်ဆိုပြီးအတွက်ချက်မှားကြပြန်ပြီဆိုပြီးအီရန်ဘာသာရေးခေါင်းဆောင်ကပြောဆိုခဲ့ပါတယ
် QUAD Quad လို့ခေါ်တဲ့အမေရိကန်ဦးဆောင်မဟာမိတ်အဖွဲ့ပင်လယ်ရေကြောင်းထောက်လန့်မှုတိုးမှာကိုတရုတ်ဘက်ကလည်းလိုက်တိုးနိုင်တယ်လို့သုံးသပ်နေကြပါတယ်Quad လေးနိုင်ငံမှာမိတ်အဖွဲ့ဝင် American, Japan, India, Australia တို့အနေနဲ့နောက်ဆုံးပေါ်ခင်မီနီးပညာသုံးထောက်လန့်ရေးစနစ်တွေတက်ဆင်ပြီးအာရှပစိဖိတ်ဒေသကပင်လယ်ပြင်နဲ့ငါးခိုးဖက်မှုနှင်းနေပြင်ဆင်နေပါတယ်။အာရှပစိဖိတ်ဒေသမှာအကြီးအမားဆုံးပြဿနာတစ်ခုဖြစ်တဲ့ဒီငါးခိုးဖက်မှုနှင်းနေရေးအတွက် quad mahami nang and kao sound in a dita ring nga pencil nang and tiyoko digata sangji dama balu don't that to the gas subare. Tibo tiyo bagale American yet you send you to shellung and she sip yet dota tatabida valule. Don't that to do pite Philippine takadu deliman didaga nang and itipa pamoka ham and craft ka top yavale. Together Washington Muro she tiyo tayo piogunya Liu Pen Gugale. Quad a poya tiyo chinchamu so be swap binidaga. ဒေတာရင်းကနိုင်ငံတွင်တည်ယူကြမငြိမ်ညွတ်အောင်လုပ်နေတာပါလို့ဆိုပါတယ်။ဒါကြောင့်အခုကွတ်ရဲ့အခုပင်လယ်ရေကြောင်းထောက်လန့်မှုစီစဉ်ဟာလေအမေရိကန်ရဲ့တရုတ်ပြည်မှာထားလုပ်ငန်းပိုလုပ်လာတာဖြစ်တရုတ်ကမှတ်ယူပြီးတုံ့ပြန်မှာပါလို့လေဖိလစ်ပိုင်တပ်သူပမောက်ခခရက်ကဆက်ပြောပါတယ်။ရုရှားကြည့်ကြစေပြီးတရုတ်နဲ့လာလူဒေတာတွေလုံမှာစိုးရိမ်နေကြခြင်းအခုလိုထောက်လန့်မှုတွေကနောက်တခြားနိ
ုဂျပန်နိုင်ငံအိုကီနာဝါကျွန်းရဲ့အပြင်ဘက်နိုင်ငံတကာရေပိုင်ထဲမှာတုံးအပ်ကြပြုလုပ်ပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার ဆန်တပ်မှုတစ်ခုလုပ်တော့မယ်လို့သတင်းတွေထွက်လာတဲ့အချိန်မှာပဲ၄နှစ်ကျော်အတွင်းမှာပထမဆုံးအကြိမ်ဖြစ်တဲ့အမေရိကန်တောင်ကိုရီးယားဆီးလေ့ကျင့်မှုတရပြုလုပ်ခဲ့တာလို့တောင်ကိုရီးယားစစ်ဘက်ကစနေနေ့မှာကြေညာပါတယ်။တန်ချေသတင်းရှိတဲ့နျူကလ িয়ার စွမ်းအင်သုံး USS Ronald Reagan လေယာဉ်တင်သမောကြီးအပါအဝင်ပက်ထင်းတက်ဒုံ USS Antietam Cruise စစ်သမောနောက် USS Benford ဖြတ်သမောလောင်စာဆီနဲ့ရိတ်ခါတင် USNS Bighorn တို့ဒီစီးလေးချင်းမှုမှာပါဝင်ခဲ့တယ်လို့ပဲတောင်ကိုရီးယားဘက်မှာလည်းတန်ချေ 14,500 ဆန်းနဲ့ Marudu တိုက်ခိုက်သမောတန်ချေ 9,600 ဆန်းနဲ့စီဂျွန်ဖြတ်သမောနောက်တန်ချေ 4,400 ဆန်းနဲ့မွန်နူးစစ်သမောနဲ့အခြားသမောငယ်တွေအတော်များများပါဝင်တယ်လို့တောင်ကိုရီးယားစစ်အုပ်စုချုပ်အဖွဲ့ရဲ့အကြီးအကဲကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာသမရသစ်တက်ပြီးတော့ပထမဆုံးကြိမ်လုပ်တဲ့ပူးတွဲစီးရေးလေ့ကျင့်မှုတရားဖြစ်တယ်လို့ပဲ။2018ခုနှစ်နိုဝင်ဘာလကလေးကဆိုရင်တော့လင်းဒင်းသင်းမောကြီးပါဝင်တဲ့စီးရေးလေ့ကျင့်မှုဒါပထမဆုံးအကြိမ်ပြုလုပ်တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ရန်စားမှုတွေကိုပြင်းပြထန်ထန်ကိုတုံ့ပြန်မယ်ဆိုတဲ့နှစ်နိုင်ငံပန်းဖြတ်ချက်ကိုဖော်ပြတယ်လို့ပဲ။စီးရေးကောက်ွယ်မှုပေးမယ်ဆိုတဲ့အမေရိကန်ပြောင်စုရဲ့ဂရီကွေကိုလည်းဖော်ပြချက်ဖြစ်တယ်လို့တောင်ကိုရီးယားစစ်ဘက်အကြီးအကဲကကြေညာချက်မှာဖော်ပြပါတယ်။မြောက်ကိုရီးယားနိုင်ငံဟာ2018ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့တိုက်ချင်းပြစ်ဒုံးလက်နက်ဆန်းသတ်မှုလှုပ်လာခဲ့တဲ့နောက်ပြီးခဲ့တဲ့မတ်လအတွင်းကတော့ပင်လယ်ဝါထဲမှာ USS Abraham Lincoln လေယာဉ်တင်သင်္ဘောဦးစီးပြီးတော့စီးလေ့ကျင့်မှုတရပြုလုပ်ခဲ့ပါတယ်။အဲဒီနောက်မှာတော့ဒီ USS Abraham Lincoln ရေတပ်အုပ်စုဟာဧပြီလအတွင်းမှာကိုရီးယားကျွန်းဆွယ်တစ်ဝိုက်မှာရေပြင်မှာကင်းလှည့်ပါတယ်။အခုလည်းပဲ2018ခုနှစ်ကတည်းကမလုပ်ခဲ့တဲ့နျူကလ িয়ার ဆန်းသတ်မှုတရလုပ်မယ်ဆိုပြီးတော့မြောက်ကိုရီးယားဘက်ကပြင်ဆင်နေတယ်လို့ထောက်လိုင်းရေးသတင်းတွေကိုကူကားပြီးတော့တောင်ကိုရီးယားဘက်ကပြောဆိုလာတဲ့အချိန်မှာခုလိုမျိုးပူးတွဲစီးလေ့ကျင့်မှုတရားဖြစ်လာတာပါခင်ဗျာ
။ Feel American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 6383ညနဲ့6383ည5မီတာ57 kHz 5885တို့ပြင်စနေတနင်္ဂနွေမှာ5မီတာ190kHz 1905ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တိုင်းရဲ့စနေညသတင်းတွေကိုဆက်ပြပြနေပါတယ်နေတူးအဖွဲ့ဝင်ဖြစ်ရေဖင်လန်နဲ့ဆွေဒင်တို့ရှောက်ထားမှုပေါ်တူရကီကဟန်တာနေမှုကိုဖြေရှင်းဖို့နေတူးအကြီးအကဲကစူးစမ်းနေပါတယ်နေတူးအထွေထွေမှုချုပ်ယန်စတိုတန်ဘတ်ဟာဖင်လန်ဝန်ကြီးချုပ်ဆန်နာမာရင်နဲ့ဒီဘက်ထက် American ခီးစဉ်တွင်တွေ့ဆုံခဲ့တယ်လို့တူရကီသမ္မတရီဆက်တေရစ်အာဒူဝါနဲ့လည်းဖုန်းပြောဆိုပြီးအဖွဲ့ဝင်တွေလက်ခံရေးပြည်လဲဖို့ညှိနှိုင်းခဲ့ပါတယ်။နေတိုးချက်ထွင်ရေးပေါ်တူရကီဘက်ကကန့်ကွက်နေတဲ့ပေါ်ညှိနှိုင်းခဲ့တာကိုနေတိုးအကြီးအကဲကအင်တာနက်တက်တာမှာဖော်ပြလိုက်တာပါ။ရုရှားနိုင်ငံကတော့နေတိုးဖွဲ့ချက်ထွင်မှုကိုအကြောင်းပြပြီးယူကရိန်းကိုကြီးကြော်ဆက်ဆင်ခဲ့တာပါ။ဖင်လန်နဲ့ဆွေဒင်နိုင်ငံတွေဟာတူရကီအစိုးရကိုဆန့်ကျင်တဲ့အကြမ်းဖက်တွေကိုကူညီနေတာကြောင့်လို့ဆိုပြီးတူရကီဘက်ကနေတိုးအဖွဲ့ဝင်တွေလက်ခံရေးကိုကန့်ကွက်နေပါတယ်။ဖင်လန်နဲ့ဆွေဒင်တို့ကလည်းရုရှားချွကျော်စစ်ကြောင့်နေတူးအဖွဲ့ဝင်တွေဖြစ်လာဖို့လိုလားလျှောက်ထားခဲ့ကြတာပါ။တူရကီရဲ့စိုးရင်ချက်ကိုဖြစ်ရှင်းပေးဖို့လိုသလိုအဖွဲ့ဝင်တွေလက်ခံရေးကိုရှေ့ဆက်လုပ်နိုင်ဖို့လိုအပ်ချက်တွေတူကရီသမရအာဒိုဝန်နဲ့မနေ့ကဆွေးနွေးခဲ့ကြတယ်လို့နေတူးအထွေမှုချုပ်စတိုဒန်ဘက်ကပြောပါတယ်။ဖုန်းနဲ့ဆွေးနွေးပြောဆိုမှုဟာအပြူသဘောရလက်ရှိတယ်လို့လည်းသူကဆိုပါတယ်ခင်ဗျ။
လုံရဲ့33နှစ်တုန်းကတရုတ်နိုင်ငံ TNMN ရင်းပြင်မှာတရုတ်တပ်ဖွဲ့တွေရဲ့နှိပ်စက်မှုခံခဲ့ရတဲ့ဒီမိုကရေစီရေလူလာတက်ကြွတဲ့စနားပြចောင်းသားတွေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကဂုဏ်ပြုတဲ့ကြေညာချက်တောက်ကြနေမှာထုတ်ပြန်ပါတယ်။တတိပြောင်မြောက်တဲ့ဒီလူတွေကိုမေ့ထားလို့မရပါဘူးလို့ကန်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။တရုတ်နိုင်ငံရဲ့ဒီနိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုကိုတောင်းဆိုတဲ့1989ခုနှစ်ညီငယ်စွာလှုပ်ရှားမှုကိုတရုတ်စစ်သားတွေကရည်ရဆက်ဖြိုခွဲခဲ့ကြတာပါ။ 1989ခုနှစ် TNM အရေးခင်မှာထိခိုက်နင်းနာသူတွေအတွက်နှစ်ဆင်ဆူတောင်းပွဲလုပ်နေကြတဲ့ဟောင်ကောင်ကပန်းရံတစ်ခုကိုလည်းအာဏာပိုင်တွေကအခုပိတ်ထားပါတယ်။တက္ကသိုလ်နိုင်ငံကြီးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာတော့ဒီမိုကရေစီနဲ့လွတ်လပ်ခွင့်အတွက်လှုပ်ရှားရုန်းကန်မှုတွေဟာအခုဟောင်ကောင်မှာဆက်ပြီးတော့ထင်ဟပ်နေပြန်ပြီလို့ဆိုပါတယ်။ TNM ရင်ပြင်အစုလိုက်ပြုံလိုက်တပ်ခါမှုကိုအောင်းမေးတဲ့နှစ်ဆင်ဆူတောင်းပွဲကိုတရုတ်နဲ့ဟောင်ကောင်အာဏာပိုင်တွေကပိတ်ပင်တာကိုရည်ညွှန်းပြီးတော့ပြောပါတယ်။ဟောင်ကောင်ရှင်ကျန်းနဲ့တိဘက်ဒေသအပါအဝင်နေရာနှက်မှာရှိတဲ့လူခွင့်ချိုးဖောက်မှုတွေအတွက်တရုတ်နိုင်ငံအနေနဲ့တာဝန်ယူတာဝန်ခံမှုရှိလာစေဖို့ဆက်ပြီးတော့ပြောဆိုသွားမှာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံကျွေးဝန်ကြီးဘလင်ကန်ကပြောပါတယ်တရုတ်ပြည်သူတွေအတွက်ရောလွတ်လပ်မှုနဲ့တရားမျှတမှုတွေရပ်တည်တိုက်ပွဲတွေကြသူတွေအတွက်ပါဒီဂျွန်၄ရက်နေ့ကိုမေ့ထားမှာမဟုတ်ဘူးလို့လည်းဆိုပါတယ်တရုတ်နိုင်ငံအတွင်းမှာတော့အခုလိုမျိုး TNM ရေခင်းနှစ်ပတ်လည်လှုပ်တာမျိုးတွေကိုတင်းတင်းကြပ်ကြပ်ကိုပိတ်ပင်ထားပါတယ်ကိုပိုင်အုပ်ချုပ်ခွင့်တစိမ့်တစ်ပိုင်းရခဲ့တဲ့ဟောင်ကောင်မှာတော့တစ်ချိန်လုံးကဒီလိုမျိုးအမှတ်တရလောက်တာမျိုးတွေတစုံတရာလုတ်ခွင့်ရပါတယ်။ဒါပေမဲ့လည်းလွန်ခဲ့တဲ့နှစ်နှစ်အတွင်းတရုတ်ဆွေကဟောင်ကောင်မှာမျိုးသားလူမျိုးရေးဥပဒေပြဋ္ဌာန်းလိုက်ပြီးတဲ့နောက်အခုလိုမျိုးဒီမိုကရေစီရေလှုပ်ရှားမှုတွေလုတ်ခွင့်မရတော့ပါဘူး။အခုနှစ်မှာကြောက်တဲ့ဂျွန်လ၄ရက်နေ့ TNM နှစ်ပတ်လည်အခမ်းအနားတွေကိုတော့ဒီကမ္ဘာလုံးနေရာတော်များများမှာဆူတောင်းပွဲတွေလုပ်ကြမှာပါ။ Amnesty International လူခွင့်ရေးဖွဲ့ကြီးကလည်းကမ္ဘာမျိုးကြီး20မှာအထိမ်းအခမ်းအနားတွေလုပ်ဖို့ရှိပြီးတော့ဟောင်ကောင်ကဒီမိုကရေစီရေလှုပ်ရှားသူတွေအတွက်သွေးစစ်မှုကိုပြသကြပါလိမ့်မယ်။
မြောက်ကျောက်ယောဂပြန့်နှံ့မှုအမေရိကန်မှာ22ဦးရှိလာပြီလို့ American CDC ကူးစက်ယောဂကာကွယ်ထိန်းချုပ်ရေးဌာနကဆွတ်လိုက်ပါတယ်။အာဖရိကမှာစတွေ့ပြီးဥရောပနဲ့အနောက်နိုင်ငံတွေကိုပြီးခဲ့တဲ့မေလကစရုတ်တရက်ကူလာတဲ့ Monkey Pox မြောက်ကျောက်ယောဂရှိသူတကမ္ဘာလုံးမှာ900ရှိလာချိန်မှာ American နိုင်ငံတည်းကူးစက်မှုစတွေ့ရပုံရှိတယ်လို့ CDC ကမနေ့ကပြောလိုက်တာပါ။လိန်ဆက်ဆက်တာကြောင့်ကူတာလို့အတိအကျမပြောနိုင်ပေမဲ့အရေးကြီးမှုတွေပေါက်ပြဲထိတွေ့တာကြောင့်ကူတဲ့ဒီမြောက်ကျောက်ယောဂအမေရိကန်မှာပထမစတွေ့တဲ့18ဦးတည်းကအများစု16ဦးကတော့လိင်တူဆက်ဆံတဲ့အမျိုးသားတွေဖြစ်နေပါတယ်။လူသေဆုံးမှုရှိခဲ့တဲ့ဟိုးယင်ကြောက်ယောဂ small pox လောက်မပြင်းထန်ပဲအရေးပြားအနာဘူးချမ်းဖြာကြိုက်ခဲတက်တဲ့မြောက်ကြောက်ယောဂအခုအမေရိကန်မှာဖြစ်ခဲ့သူအလုံးပြန်တက်တာသွားပြီးသေဆုံးမှုလည်းမရှိဘူးလို့ CDC ကထုတ်ပြန်ထားပါတယ်။ CDC ရဲ့ယောဂပိုးမွားဗီဒါဆိုင်ရာလေ့လာရေးဌာနကတွေ့ညွှန်ကြားမှု Jennifer McQuiston ကဒီကူးစက်ခံရတာတချို့ရှိသူမှာဘသူကနေဘသူကိုကူးထတာသိထားပေမဲ့အခုလိုမသိတာနဲ့ခီးသွွားရာဇဝင်မရှိတာကလည်းအ ਨੇ ဆုံးတူရှိနေလို့ရှင်းပြပါရခင
်ဗျ။ကမ္ဘာဝန်းမှာကိုဗစ်ရောဂါဖြစ်ပွားမှုနဲ့အသေးပြောက်နှုန်းတွေဟာကယ်ယောဂကြီးစဖြစ်ကလေးကဆိုရင်တော့အ ਨੇ ဆုံးအဆင့်နီးပါးကိုရောက်လာပြီဆိုပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားမှုချုပ်ဖြစ်တဲ့ဒေါက်တာ Tedros Ghebreyesus ကတောက်ကြနေမှာပြောပါရတယ်။ဒါပေမဲ့လည်းကယ်ယောဂကြီးပြီးဆုံးသွားပြီလို့ပြောဆိုဖို့အတွက် impotent solely စောသေးတယ်လို့ပဲကုဆက်ပြန့်နှံ့မှုတိုးလာတာဟာယောဂပိုးရှိမရှိစမ်းသပ်မှုနည်းလာတာတွေနောက်ကာကွယ်ဆေးမထိုးရတဲ့အရေးတွေကလူကြီး1 billion ရှိသေးတာတွေကြောင့် NGO ကတော့ရှိနေတော့မယ်လို့လည်း WHO ညွှန်ကြားမှုချုပ်ကတောက်ကြနေလို့တဲ့ဒီဆွေးနွေးပွဲကြီးတစ်ခုမှာသတိပေးခဲ့ပါရတယ်။လက်ရှိကာကွယ်ဆေးတွေကိုရှောင်နိုင်တဲ့ပိုးပြီးတော့ပြင်းထန်တဲ့ပိုးမျိုးကွဲတွေထွက်လာတာကြောင့်လည်း NGO ကြောက်ရွံ့နေတော့မယ်လို့ WHO အကြီးအကဲကပြောဆိုလိုက်ပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကိုသားညုံတို့ကြီးညာပေးသွားကြတာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ဒီထဲကမှအရင်ဆုံးတော့မြန်မာနိုင်ငံတော်ကလူခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့အကျဉ်းထောင်တွေထဲမှာအာဏာပိုင်တွေကအသက်အန္တရာယ်ကိုချိန်းချောက်တာတွေလိမ်ပိုင်းဆိုင်ရာစော်ကားတာတွေနဲ့စိတ်ပိုင်းဆိုင်ရာညှဉ်းပန်းနှိပ်စက်တာတွေကိုလွတ်လာတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့ပြောပြချက်အရာသိလာရပါတယ်ဒီဆောင်းပါးကိုတော့ဒုအသံရဲ့မိဖတ်မီဒီယာဖြစ်တဲ့တန်လွန်တိုင်းသတင်းတောက်မြတ်သူစင်ကတင်ဆက်ပေးမှာဖြစ်ပါတယ်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိရဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hewon တို့ကတင်ဆက်ကြတာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့အချင်းထောင်တွေထဲမှာအာဏာပိုင်တွေကအသက်အန္တရာယ်ကိုချိန်းချောက်တာတွေ၊လိင်ပိုင်းဆိုင်ရာစော်ကားတာတွေနဲ့စိတ်ပိုင်းဆိုင်ရာညှဉ်းပန်းနှိပ်စက်တာတွေကိုလွတ်လာတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့ပြောပြချက်အရာသိလာရပါတယ်။ဒီဆောင်မကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့တန်လွင်တိုင်းကသတင်းတော်မြို့တဆင်ကတင်ဆက်ပေးမှာဖြစ်ပါတယ
်စစ်တပ်အာဏာသိမ်းပြီးနောက်နိုင်ငံတော်ကအချင်းထောင်တွေမှာလူခွင့်ရေးတွေဆူဆူဝါးဝါးချိုးဖောက်ခံနေရတာကိုနိုင်ငံရေးအကျဉ်းသားဟောင်းတွေနဲ့ခံဝင်နဲ့ပြန်လွတ်လာကြသူတွေကပြောကြပါဗျာ အနာသိမ့်ပြီးချိန်ကစလို့နိုင်ငံရေးအကျဉ်းသားတပေါင်းကျော်ကိုစစ်ကောင်စီရဲ့လုံခြုံရေးအဖွဲ့တွေကဖမ်းဆီးထိန်းသိမ်းခဲ့ကြပါတယ်။ဖမ်းဆီးခံနိုင်ငံရေးအကျဉ်းသားတွေဟာနိုင်ငံတကာဥပဒေအရအကျဉ်းသူအကျဉ်းသားတွေရပိုင်ခွင့်ရှိတဲ့ဥပဒေအကာအကွယ်တွေကိုပင်မဆိုထားနဲ့လူတိုင်းမဖြစ်မနေရပိုင်ခွင့်ရှိတဲ့အခြေခံလူအခွင့်အရေးကိုပင်အကျဉ်းထောင်တွေအတွင်းဆုံးရှုံးနေပါတယ်။အဲ့ဒီထဲမှာဖမ်းဆီးခံနိုင်ငံရေးအကျဉ်းသားတချို့ကိုထောင်အာဏာပိုင်တွေကရေငတ်ထားတာထမင်းမကျွေးတာစေကူတာခွင့်မပေးတာတွေအပြင်သူတို့လိုချင်တဲ့အဖြေမရမချင်းစစ်လက်မီနဲ့တို့တာချင်းကျိုးပေါ်မှာဒူးထောက်ခိုင်းတာခြေစလုံးကိုပလင်းနဲ့လှိတာနဲ့ခန္ဓာကိုယ်တစ်ခုလုံးဒဏ်ရာပလပဖြစ်သွားတဲ့အထိရိုက်နှက်နှိပ်စက်တပ်ဖြတ်တာတွေခံနေရပါတယ်။အချင်းချောင်တစ်ခုမှာအချင်းချခံရပြီးပြန်လဲလွတ်မြောက်လာတယ်။နိုင်ငံရေးအကျဉ်းသားတဦးကအခုလိုပဲပြောပြလာပါတယ်
။ကျွန်တော်တို့လည်းအနီးကဆုံးနေခဲ့တဦးပေါ့နော်။တိစက်ခံရမှာသူဆိုရင်ဒီကြောပြင်းတစ်ပြင်းလုံးဆုတ်ပြတ်သွားတဲ့အထိရိုက်ခံရတာတွေနောက်ခုနလိုလမ်းလျှောက်လို့မရနိုင်တဲ့အထိအောင်ဟိုဘယ်လိုပြောမလဲလောကဟိုလမ်းလျှောက်လို့ဟိုတယောက်တည်းသွားပြီးလမ်းလျှောက်လို့မရတဲ့အထိဒီကလူကတယောက်တွဲပြီးသွားတဲ့အထိကိုအဲ့လိုစူးစူးကတော့သူကဖြစ်ခဲ့ရပါဘောနော
်စိတ်ပိုင်ဆိုင်ရာထိခိုက်ကျက်စီအောင်နှိပ်စက်တာတွေကလည်းတနိုင်ငံလုံးကထောင်တွေမှာလုံနေကြလုံရက်တစ်ခုဖြစ်ပါတယ်အမှောင်ခန်းထဲမှာပိတ်လောင်ထားပြီးအသက်အန္တရာယ်ကိုချင်းချောက်ခံရတာမျိုးတွေပါနောက်တစ်ခုကအဖမ်းခံရသူတယောက်ကိုခဏလောက်လှုပ်ပေးပြီးပြန်ဖန်းလာလဲရှိပါတယ်။အော်တိုဘာလာတုံးကမြန်မာနိုင်ငံအလေပိုင်းကနိုင်ငံရေးအကျဉ်းသားတယောက်ကိုလွတ်ငင်းချမ်းသာခွင့်နဲ့လွှတ်ပေးခဲ့ပြီးနောက်၈ရက်ကြာမှပြန်ဖန်းခဲ့ပါတယ်။သူ့ကိုစစ်ကြောရေးကိုခေါ်သွားပြီးအသက်သေဆုံးတဲ့အထိနှိပ်စက်တာခံခဲ့ရပါတယ်။အဆိုးဆုံးခြေအနေကတော့ထောင်အာဏာပိုင်တွေကဖမ်းဆီးခံနိုင်ငံရေးအကျဉ်းသားတွေကိုသူ့ရဲ့ရှေ့နေမိသားစုတွေနဲ့တွေ့ခွင့်ပိတ်ပင်ထားစင်မှာပဲလိင်ပိုင်းဆိုင်ရာစော်ကားတာမတိန်ကျင်တာတွေတွေ့ကြုံရတာပါ။နိုင်ငံရေးအကျဉ်းသားများ၊ကုညီဆောက်ရှောက်ရေးအသင်း AAPP တာဝန်ရှိသူတို့ကတော့ဖန်ဆီးခံနိုင်ငံရေးအကျဉ်းသားမိသားစုဝင်တွေကိုထောင်ဝင်စာတွေ့ခွင့်ကန့်သတ်တာဟာအဆိုပါဆုံးလူခွင့်ရေးချိုးဖောက်မှုတစ်ခုဖြစ်တယ်လို့မှတ်ချက်ပြုပါရယ်
။ခုလိုမျိုးဒီနိုင်ငံရေးအကျဉ်းသားတွေကိုဒီထောင်ဝင်စာမိသားစုနဲ့ထောင်ဝင်စာတွေ့ခွင့်မပေးတဲ့ကိစ္စကတော့အကျဉ်းသားအခွင့်အရေးကိုအပြည့်အဝချိုးဖောက်တာဖြစ်ပါတယ်။အဲ့တော့အကျဉ်းဆောင်တွေမှာရှိတဲ့အကျဉ်းသားတွေကမိသားစုနဲ့တွေ့ခွင့်ရကိုရပါမယ်။မိသားစုတွေကပို့ပေးတဲ့ဒီပါဆယ်တွေပါလက်ခံရရှိဖို့လိုအပ်ပါတယ်။ဒါကဒီနိုင်ငံရေးအကျဉ်းသားတွေမဟုတ်ပါဘူးအကျဉ်းသားအလုံးရဲ့အခွင့်အရေးကိုချိုးဖောက်လိုက်တာဖြစ်တယ်ပေါ့နော်ဒါအင်မတန်ဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတစ်ခုဖြစ်ပါတယ
်ဖက်စီခန်နိုင်ငံရေးအကျဉ်းသားတွေဟာထောင်အာဏာပိုင်တွေရိုက်နှက်နှိပ်စက်လို့ကြံရရတာဖြစ်စေနေထိုင်မကောင်းတာဖြစ်စေစစ်ကူတာခွင့်တင်ပြရမှာလဲပယ်ချခံနေရသလိုကိုနီကိုဟန်နဲ့ကူတာနေတာဖြစ်ပါတယ်ထောင်စည်းရုံတွေမှာသွားရောက်ပြတာရင်လဲပါရာစီတမောနဲ့ဗာမီတွန်ကလွဲပြီးကျန်စည်းဝါးပစ္စည်းရရှိတာမရှိဘူးလို့နိုင်ငံရေးအကျဉ်းသားတွေကပြောပါတယ်။ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကလူခွင့်ရေးကောင်စီကိုတင်တဲ့အစီရင်ခံစာမှာလဲဖက်စီခံရသူတွေဟာစစ်ကြောရေးမှာကာလကြာရှည်စွာနှိမ့်ဆက်နီးပေါင်းစုံနဲ့ညှဉ်းပန်းခံရတယ်လို့မှတ်တမ်းတင်ထားပါတယ်။စစ်ကြောရေးမှာလိင်ပိုင်းဆိုင်ရာကျူးလွန်ခံရတာတွေအာဓမ္မပြုကျင့်ခံရတာတွေနဲ့ဖက်စီခံရစဉ်အစာရေစာဖြတ်ခံရတာတိုက်ပိတ်ခံရတာဆက်စစ်နဲ့တို့တာအမျိုးမြင်မသိတဲ့ဆေးတွေထိုးသွင်းခံရတာနဲ့အစ္စလမ်ဘာသာဝင်တွေဆိုရင်ဝတ်တာအတင်းမျိုးချခိုင်းတာမျိုးတွေလည်းပြုလုပ်တယ်လို့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်အစီရင်ခံစာမှာကျူးလွန်သူတွေတာဝန်ခံမှုရှိဖို့နဲ့အကျက်တဲကာလကိုဖြည့်ရှင်းနိုင်ဖို့နိုင်ငံတကာအတိုင်းဝိုင်းနေနဲ့စွမ်းနိုင်သမျှပါဝင်ကူညီကြဖို့အတွက်မြန်မာပြည်သူတွေခံစားနေရတဲ့ထိတ်လန့်စရာနိုင်ငံတကာဥပဒေချိုးဖောက်မှုတွေကနိုင်ငံတကာရဲ့ခိုင်မာတဲ့စီးတုံးညီညွတ်ပြီးပြတ်သားတဲ့တုံ့ပြန်မှုကိုတောင်းဆိုပါတယ်လို့ဆိုထားပါတယ်။ပြင်လည်လွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသားတဦးကတော့အကျဉ်းထောင်ထဲမှာစိတ်ကူးစားခွင့်မရတာကြောင့်အသက်သေဆုံးတာတွေရှိနေတယ်လို့ဆိုပါတယ်။
ကျမရေးဆောက်ဆောင်မှုအချိန်ကျမရေးဆောက်ဆောင်မှုကထောင်ထဲမှာဆိုးရတယ်ပဲပြောမယ်ဆိုရင်ကျွန်တော်တို့ဘာယောဂဖြစ်ဖြစ်ဟိုပါရာစီမွန်နဲ့ဗာမီတုံပဲရတဲ့အဖြစ်မျိုးကြုံရတယ်ပေါ့နော်အဲ့လိုမျိုးကျွန်တော်တို့ရှင်းနေစဉ်တော်တွင်းမှာဆိုရင်ဟိုလူတူအသက်ဆုံးကျုံတဲ့အခြေအနေဒီကိုရောက်လိုက်တယ်ပေါ့နော်တော်ဟိုကျမရေးဆောက်ဆောင်မှုမရလိုက်တဲ့အတွက်ဒီစီးကျိုးတက်ပြီးတော့အသက်ဆုံးပါသွားတဲ့လူတူလည်းရှိခဲ့တယ်ပေါ့
အချင်းထောင်လက်ဆွဲဥပဒေပုံမှန်တစ်တစ်နှင့်ရထောင်အာဏာပိုင်တွေအနေနဲ့အချင်းသားတွေကိုကတိကအမဖြစ်စေပဲစစ်စစ်တနာထားပြီးလူသားချင်းစာနာကဂရုဏာထားဆက်ဆံရမယ်လို့ဖော်ပြထားပါတယ်။အချင်းသားတွေရဲ့ပြောပြချက်တွေကိုလည်းဂရုတဆိုင်နားထောင်ပေးရမှာဖြစ်ပါတယ်။ဒါအပြင်အချင်းထောင်လက်ဆွဲဥပဒေပုံမှန်တစ်တစ်လေးရအချင်းသားတူဟာအချင်းထောင်ဝန်ထမ်းဒါမှမဟုတ်တခြားသူတူကိုအသက်အန္တရာယ်ပြုတာထောင်စုပူတာပြုလုပ်မှသာရိုက်နှက်ဖို့နဲ့ရိုက်နှက်ရမှာလေအင်အားအလွန်ကြုံမတုံးရဘူးလို့ပြဋ္ဌာန်းထားတာဖြစ်ပါတယ်။ ထို့တန်ကစကားပြောခွင့်ရခဲ့တဲ့တရားလွှတ်တော်ရှိနေတယောက်ကလည်းအခုလိုပြောပြထားပါတယ်
ဒီအကျဉ်းသားတွေကိုရဲနှစ်မှုနဲ့ပတ်သက်လို့ကတော့အကျဉ်းထောင်လက်ဆွဲဦးရဲ့အပိုက်134မှာအကျဉ်းထောင်အရာရှိဝန်ထမ်းတဦးကမိမိကိုအန္တရာယ်ပြုတာဒါမှမဟုတ်အခြားသူတဦးရဲ့ဟိုအသက်သုံးဖို့ခန္ဓာကိုယ်ကိုအပြင်းထန်ဒီချိတ်ခတ်အောင်အန္တရာယ်ပြုတာမျိုးကိုကာကွယ်ဖို့သုံးဖို့ထောင်မှာစုပူချပြခြင်းကိုကာကွယ်ဖို့ကလွယ်ပြီးတော့ဒီအကျဉ်းသားတယောက်ကိုဘယ်ကြောင်းနဲ့မှမရိုက်နိုင်ရဘူးဆိုပြီးတော့ပြတ်ထန်တာရှိပါတယ်တကယ်၍အန္တရာယ်ဘေးရန်ကိုကာကွယ်ဖို့သို့မဟုတ်စုပူထားကြမှုကိုကာကွယ်ဖို့လိုအပ်တဲ့လူရိုက်နေရမယ်ဆိုရင်လည်းလိုအပ်ပြီးလည်းပို့ပြီးသင်အားမသုံးရဘူးလို့ဒါအစီအစဉ်ကျွန်တော်တို့ပြတ်ထန်းပေးထားတာရှိပါတယ
်။ဒါကြောင့်ထောင်အောင်နာပိုင်တွေရဲ့လောက်ရဟာသခင်အားရကြုံပါဝါတဲ့ပုံစံမျိုးဖြစ်ပြီးအချင်းချောင်းအပ်ဥပဒေအချင်းချောင်းလက်ဆွဲဥပဒေနဲ့လုံးဝဆန့်ကျင်နေတယ်လို့ဆိုပါတယ်။နိုင်ငံတော်ဝန်မှရှိတဲ့အကျဉ်းထောင်တွေမှာကြုံတွေ့ခဲ့ရတယ်။နောက်ထပ်ပြဿနာတစ်ခုကတော့ COVID-19 ရောဂါဖြစ်ပွားမှုပါ။တာတကအားဖြင့်မွန်ပြည်နယ်ရှိအကျဉ်းထောင်နှစ်ခုဖြစ်တဲ့မော်လမြိုင်နဲ့တထုံမှာ COVID ရောဂါကူးစက်မှုတွေဖြစ်ပွားခဲ့ပြီးအကျဉ်းသားများပြားကရောဂါတံကိုခံခဲ့ရပါတယ်။အဲ့ဒီလိုရောဂါကူးစက်မှုအတွက်တိကျကုသမှုမရရှိသလိုမိမိဘာသာပဲဆေးဝါးမှယူပြီးကုသခဲ့ရတယ်လို့ပြန်လွတ်လာခဲ့တဲ့အမည်မဖော်လိုတဲ့နိုင်ငံရေးအကျဉ်းသားတဦးကပြောပါတယ်။အဂရီလိုက်စားမှုနဲ့ထောင်ဒဏ်22နှစ်ချမှတ်ခံရတဲ့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကလည်းအဒီကာလအတွင်းကိုဗစ်ရောဂါကူးစက်ခံရပေမဲ့လည်းအများအနည်းတူဆေးကုသခံယူခွင့်မရခဲ့ပါဘူးမြန်မာနိုင်ငံမှာတော့စစ်အာဏာရှင်ကိုဆန့်ကျင်တဲ့နိုင်ငံရေးအကျဉ်းသားတွေဟာအခုခါမှာတော့စစ်ကြောရေးမှာရိုက်နှက်နှိပ်စက်တပ်ဖြတ်ခံရတာရဲချုပ်နဲ့အကျဉ်းထောင်တွေမှာမတရားနှိမ်မနှိမ့်ဆက်မှုတွေကိုစစောဝဝခံစားနေရပါတယ်။ဤသို့ပင်ဖြစ်စေအကျဉ်းသားတွေပေါ်လူခွင့်ရင်ချိုးဖောက်နေတဲ့စစ်အုပ်စုအပါအဝင်ထောင်အာဏာပိုင်တွေအနေနဲ့ကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုတစ်ချိန်ချိန်မှာပြန်ပြီးပိတ်ဆက်ရမယ်လို့နိုင်ငံရေးအကျဉ်းသားများ၊ကုညီဆောက်ရှောက်ရေးအသင်း AAPP တာဝန်ရှိသူတို့ကမှတ်ချက်ပြုပါတယ်။
လူခွင့်ချိုးဖောက်မှုကသူတယောက်တည်းကိုချိုးဖောက်တာမဟုတ်ဘဲနဲ့မိသားစုတစုလုံးအတိုင်းဝန်တစ်ခုလုံးကိုချိုးဖောက်လိုက်တာဖြစ်ပါတယ်။ဒါရင်နဲ့ပတ်သက်ပြီးတော့လေခုနပြောခဲ့သလိုပဲကျွန်တော်လက်ရှိတာဝန်ထားတဲ့ဒီမတရားအကြမ်းဖက်အာဏာလူစစ်အုပ်စုအပါအဝင်ဒီအကျဉ်းတော်တွေမှာတာဝန်ယူနေတဲ့ကျွန်တော်တာဝန်ရှိတဲ့သူတွေအားလုံးအဆင့်ဆင့်သောတာဝန်ရှိတဲ့သူတွေအားလုံးကတစ်ချိန်မှာပြန်ပြီးတော့ပေးဆက်မှာဖြစ်ပါတယ်။
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျင်းနမ်းမယ်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုထည့်သွင်းအသုံးမပြုထားပါဘူး။ဒို့အတန်အပန်းစဉ်အတန်လွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook Seminar အပြင်ဒို့အတန် Facebook Seminar, SoundCloud, YouTube, iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 နာရီကနေ 10:00 နာရီအထိနဲ့ဒီနေ့ကနေမနက်6နာရီကနေ9နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်။ဒီအသံအစီအစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။စနေညတိုင်းတင်ဆက်ပေးနေတဲ့ဒီအသံအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။မကြာခင်မှာတော့ဥတ္တမအောင်သံစီစဉ်တင်ဆက်တဲ့ Democracy လူခွင့်နဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
View American တန်ကနေ2022ခုနှစ်ဇွန်လ4ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့ဥတ္တမောင်သားစီစဉ်တင်ဆက်တဲ့ Democracy လူခွင့်နဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးသွားမှာပါ။လက်နက်ဆွဲကင်ခွင့်နဲ့တော်လှန်ခွင့်အခွင့်အရေးနဲ့ဟာ Democracy လှုပ်ရှားမှုမှာအရေးကြီးတဲ့အခွင့်အရေးနဲ့ဖြစ်ပါတယ်။ဒါပေမဲ့ဒီအခွင့်အရေးနဲ့ကိုကျင့်သုံးလိုက်တဲ့အခါကောင်းဆောင်တွေအတွက်ရင်ဆိုင်ကြတဲ့စိန်ခေါ်ချက်တွေရှိပါတယ်ဒီတစ်ပတ်ဒီမိုကရေစီလူခွင့်နဲ့ခေတ်ပြိုင်ကွာအစည်းအဝေးမှာအဲ့ဒီစိန်ခေါ်ချက်တွေကိုဥအောင်သူငိမ့်နဲ့ဦးတမောင်သန်းကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
သ ခဲ့တဲ့ပတ်ကမ္ဘာသတင်းတွေထဲမှာထိတ်တန့်တက်လာခဲ့တဲ့သတင်းကတော့အမေရိကန်နိုင်ငံတက်ချက်စ်ပြည်နယ်ကဘူတာနဲ့ကြောင်းလေးတစ်ချောင်းကိုပြည်ထောင်မှတယောက်ကဝင်ရောက်ပြစ်ခတ်ခဲ့တဲ့အတွက်ကြောင့်မလို့ကလေး19ယောက်နဲ့ဆီယမ2ယောက်ကွယ်လွန်သွားရတယ်။ဒါနဲ့ဆက်နွယ်ပြီးတင်နက်ကိုင်ဆောင်ဝင်းကိုဘလို့ထိန်းချုပ်မလဲဆိုတဲ့အငြင်းခုံတွေကအမေရိကန်နိုင်ငံမှာနိုင်ငံရေးရာပြန်လည်ပေါ်ပေါက်လာပါတယ်။ Rifle တင်နက်အသင်းပေါ့နော်။ဒီအသင်းကတာဝန်ရှိတဲ့သူတယောက်ကတင်နက်ကိုင်ဆောင်ဝင်းဟာအခြေခံအခွင့်အရေးတရားဖြစ်တယ်ဆိုပြီးပြောလိုက်ပါတယ်။အဲဒါနဲ့ဆောပြီးတော့မြန်မာနိုင်ငံမှာလည်းတင်တဲ့လက်လက်တွေကိုကင်ဆောင်ပြီးတော့တော်လိုင်းရေးတက်ကိုဆင်နွှဲနေတဲ့အဖြစ်နဲ့ကြုံတွေ့နေရပါတယ်။တရင်းတွေမှာပါတဲ့တင်နကင်ဆောင်ခွင့်နဲ့ပတ်သက်ပြီးကျွန်တော်တို့ကခွင့်ရည်နေရလို့နိုင်ငံရေးအယူအဆမှာပြောကြတဲ့တော်လန်ပိုင်ခွင့်ခွင့်ရည်နဲ့တင်နကင်ဆောင်ခွင့်အခွင့်အရေးအခုအကြောင်းကိုဒီကနေ့ကျွန်တော်တို့ဆွေးနွေးဖို့ကြိုရထားပါတယ်။ဒီကနေ့ကျွန်တော်ဖိတ်ခေါ်ထားတဲ့သူကတော့မော်ဗျူအာနဲ့ဘူဝါဒလေ့လာရေးအဖွဲ့အင်္ဂလိပ်လိုတို့အချင်းတော့ ISP မြန်မာကညွှန်ကြားမှုတစ်ယောက်ဖြစ်တဲ့ဦးအောင်သူကြီးဖြစ်ပါတယ်။ဆိုတော့ကွန်ပျူတာရေးပင်လာပ
ါမင်္ဂလာပါဆရာ
။ဟုတ်ကဲ့အာနာသိပ်ပြီးကလေးကပေါ့နော်ပြည်သူလူထုဒီထဲကတက်ကြွတဲ့လူတွေသူတို့ကိုယ်တိုင်ပြည်သူကော်ရေးတက်ဖွဲ့ဆိုပြီးဖွဲ့လိုက်တယ်။ပြီးတော့တင်တတ်တွေကိုကင်ဆောင်ပြီးတော့တော်လိုင်းရေးတက်ကိုဆင်နွှဲလာကြတယ်။နိုင်ငံရေးအတွေးခေါ်ရာပြောလို့ရှိရင်တော့တော်လန်ပိုင်ခွင့်ခွင့်ရေးနဲ့တင်တော့ကိုင်ဆောင်ဝင်အခွင့်အရေးဆိုတဲ့အခွင့်အရေးများနဲ့ကျွန်တော်ဆက်ဆက်နေတာကိုတွေ့ရပါတယ်ဒီလိုဖြစ်ပြလာတာဘာကြောင့်ဖြစ်ပြလာတယ်လဲစနစ်တွေနဲ့ဘလို့များဆက်ဆက်ပတ်သက်နေမယ်လို့အောင်သူကြီးထင်ပါလဲ
ဟုတ်ကဲ့ဟိုကျွန်တော်ပထမဆုံးပြောချင်တာကတော့ဒီခစ်သစ်ပေါ့နော်ကျွန်တော်စိတ်လို့ခေါ်တဲ့နိုင်ငံတော်အယူဆမှာဒီတွေးခေါ်ပြောခဲ့တဲ့ပညာရှင်တွေရှိပါတယ်အထူးသဖြင့်တော့ Max Weber ပေါ့ကျွန်တော်တို့ဂျာမန်ပညာရှင်ကပြောတာကတော့နိုင်ငံတော်ဘက်မှာခုနပြောတဲ့လက်နက်ကိုင်တပ်ဖွဲ့တွေအကြမ်းဖက်မှုတွေကိုလက်ဝါးကြီးအောင်လုပ်ပိုင်ခွင့်ရှိပါတယ်ဆိုတော့ဒါပေမဲ့လည်းတစ်ဖက်မှာသူ့ရဲ့ accountability လို့ခေါ်တဲ့တာဝန်ယူတာဝန်ခံမှုတွေဂျန်တဲ့ good governance ကောင်းမွန်တဲ့အစိုးရဖြစ်ဖို့ကိစ္စတွေဒါလုပ်ရမယ်ဆိုတဲ့ဟာမျိုးဒါဆွေးနွေးချက်တွေအများကြီးရှိပါတယ်ဆိုအဲ့ဒီအနေထားမှာတော့ကျွန်တော်တို့နိုင်ငံနဲ့ဆက်ဆက်ပြီးတော့ပြောရမယ်ဆိုရင်တော့ဒီကျွန်တော်တို့2021စစ်အာဏာသိမ်းမှုပေါ့တော့ဒါကိုဆန့်ကျင်ပြီးတော့ကျွန်တော်တို့ဆန္ဒပြကြပါတယ်ဆိုအဲ့ဒီရဲ့နောက်ပိုင်းမှာတော့ဘယ်လိုဖြစ်လာလဲဆိုတဲ့အခါကျတော့အခုချိန်မှာတော့လက်နက်ကိုင်တော်လှန်ရေးတိဖြစ်လာတာပေါ့နော်ဆိုအဲ့ဒီအနေထားမှာတော့ကျွန်တော်မြင်ရတော့ right to revolution ပေါ့ဟိုလက်နက်ကိုင်ပုံကံထကြွမှုပေါ့ကျွန်တော်တို့တော်လှန်ရေးလုတ်ပိုင်ခွင့်ကအခွင့်အရေးတရားဖြစ်တယ်ဆိုတာကဒါကုလသမဂ္ဂဒါလူခွင့်ရေးကြီးညာစာတမ်းတွေမှာလည်းပြဋ္ဌာန်းထားပါတယ်ဆိုတော့ဒီဌာနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ကန့်ကွက်စရာမရှိဘူးဆိုလိုတာအစိုးရတရားကသိပြီးနေလာတယ်ဆိုလို့ရှိရင်ပြည်သူလူထုကဆန့်ကျင်ပုံကံခွင့်ရှိပါတယ်ဒါပေမဲ့ပြဿနာကတော့နိုင်မလားမနိုင်ဘူးလားဆိုတဲ့ပြဿနာပါဆိုတော့အဲ့ဒီကိစ္စကတော့မဟာဗျူဟာနဲ့အများကြီးသက်ဆိုင်တယ်လို့ကျွန်တော်ယူဆတယ်နောက်တစ်ခုကကျွန်တော်တို့ကဒီချိန်မှာဒီလောက်လက်နက်ကင်တော်လိုက်တဲ့အတိုင်းဒါဒီကိုသွားဖို့လားမသွားဖို့လားပြီးလို့ရှိရင်သွားပြီဆိုရင်လည်းဘယ်လိုပုံစံမျိုးနဲ့ကျွန်တော်တို့ဆက်ပြီးတော့သွားမှာလဲပေါ့ဒါတွေကအများကြီးဆွေးနွေးကြရရှိပါလေဆရာ
ဆိုတော့ဒီလိုအခွင့်အရေးတွေကိုကျွန်တော်ဆုပ်ကင်လိုက်ပြီတော်လိုက်ပိုင်ခွင့်လက်နက်ဆွဲကင်ခွင့်ကိုဆုပ်ကင်လိုက်ဆိုတော့တခြားသောလူခွင့်အရေးတွေပုံမှန်ပေါ်ထိခိုက်နေတယ်ဒါကကျွန်တော်တို့မေးခွန်းထုတ်ကြရှိလာတယ်နော်ဥပမာအားဖြင့်အဲကျွန်တော်တို့ဒီလူတယောက်ကိုအပြစ်ရှိတယ်လို့ကျွန်တော်တို့နှစ်ဖက်စလုံးကနော်အကြမ်းကြီးထမ်းကြီးနဲ့ချက်ချင်းကောက်ယူပြီးလုလိုက်တာတရားရင်ဆိုင်ပိုင်ခွင့်နော်သူ့မှာဆုံးရှုံးသွားဆိုတာမျိုးပေါ့နော်ဒါကြောင့်ဒီလိုကြိုက်ဆွဲလိုက်ရင်အန္တရာယ်တွေဘာတွေရှိလဲအဲ့ဒီအန္တရာယ်တွေကိုကျွန်တော်တို့ဘယ်လိုထိန်းချောင်းလဲစောစောကနော်မဟာဗျူဟာနဲ့ခေါင်းဆောင်မှုဆိုင်ရာနော်အခက်အခဲတွေစိန်ခေါ်ချက်တွေရှိတာအဲ့ဒီစိန်ခေါ်ချက်တွေကဘာတွေများဖြစ်မလဲ
ဟုတ်ကဲ့ဟိုကြံတဲ့နိုင်ငံအထွေကြုံရတာဒီပိုင်းပေါ့ဆရာကျွန်တော်တို့ရဲ့ဒီပြီးခဲ့တဲ့ကာလပေါ့နော် 2021 Spring Revolution လို့ခေါ်တဲ့ကျွန်တော်တို့နေဦးတော်လှန်ရေးကာလကိုပြန်ကြည့်ချင်တာပေါ့ပြန်ကြည့်တဲ့အခါမှာကျတော့ဘာဖြစ်လဲဆိုတဲ့အခါကျတော့ကျွန်တော်တို့အစိုးရမှာပြောမယ်ဆိုလို့ရှိရင်တတ်နိုင်သလောက်အကျမ်းမဖက်တဲ့အနေနဲ့ပဲဆန့်ကျင်ခဲ့ကြတာရှိပါတယ်ဆိုတော့အဲ့ဒီအချိန်မှာတတ်နိုင်သလောက် ဟိုအကျမ်းမဖက်တဲ့နီးနဲ့ကြိုးစားရတယ်ဆိုတော့နောက်တစ်ခါ CDM လို့ခေါ်တယ်တော့အစိုးရဟိုမပူအောင်မဆောင်ရွက်ဘူးပေါ့နော်အစိုးရဝန်ထမ်းတွေလည်းအစိုးရလို့မလုပ်ကြတော့ဘူးဆိုတဲ့ဟာမျိုးနဲ့ဆန့်ကျင်ခဲ့ကြတာလည်းရှိတယ်ဆိုတော့ဒါပေမဲ့အဲ့ဒီကနေပြီးတော့ချက်ချင်းကြီးကျွန်တော်တို့လက်တက်ကင်အောင်ကြောင့်မှုကူပြောင်းသွားတယ်ပေါ့ဆိုကူပြောင်းတဲ့အခါမှာကျတော့လေပြဿနာကကူပြောင်းစင်ပြီလားပေါ့နော်ဆိုတော့တစ်ဖက်ကဖိနှိပ်မှုတွေလည်းရှိပါတယ်ချိန်မုံမှုတွေလည်းရှိပါတယ်ဒါပေမဲ့ဒီလိုကူပြောင်းစင်ပြီလားဆိုတော့စဉ်းစားချက်ကကျွန်တော်တို့စီမှာတော်တော်လေးကိုစဉ်းစားကြရရှိတယ်လို့ထင်တယ်နော်နောက်တစ်ခါကျတော့ဥဆောင်မှုပေါ့ဥဆောင်မှုအပိုင်းမှာကျတော့လေကျွန်တော်ကဒီဥဆောင်မှုကနေပြီးတော့တစ်ခါလက်နက်ကင်တော်လိုင်းရေးတိရအောင်ချက်ချင်းကြီးဆွဲခေါ်သွားတဲ့အနေအထားမျိုးကဖြစ်တယ်လားပေါ့ဆိုတော့ဒါကလည်းမေကွန်တခုထုတ်ကြရှိတယ်လို့ထင်ပါတယ်ခင်ဗျအ
ရင်1988တုန်းကလည်းနော်ကျွန်တော်တို့ဒါကတော့လက်နက်စွဲကန်ကြီးတော်လာမှဖြစ်မယ်လို့ယုံကြည်တဲ့အုပ်စုတွေရှိတယ်ကိုအောင်သူတို့ပေါ့ပေါ့နော်ဒါလူငယ်တွေကိုအောင်သူတို့အဲ့ဒီတုန်းကဆိုလို့ရှိရင်လည်းចောင်းသားဟောပါနော်တစ်ခါမှကြတော့လေအဲ့ဒီလိုတော့မဟုတ်ဘူးအချမ်းမဲ့မဖက်လှူရှားမှုနဲ့သွားရမယ်ဒါတော့စိုင်းစုကြည့်ဦးဆောင်တဲ့နိုင်ငံရေးအင်အားစုတွေရှိတယ်ပေါ့နော်ဆိုတော့အကျံမဖက်လှူရှားမှုနဲ့အကျံဖက်လှူရှားမှုတစ်ခုအာသာချက်အာဏာချက်ကိုယ်သူဘယ်လိုများရှိတယ်လို့ထင်ပါလဲ
ဟုတ်ကဲ့ဟိုအကျံမဖက်လှူရှားမှုပေါ့ကျွန်တော်တို့ non violent strategy နဲ့ပတ်သက်လို့ကျွန်တော်တို့နေဆက်မှာတော်တော်လေ့လာခဲ့ရဦးပါတယ်အထူးသဖြင့်တော့ဒေါက်တာဂျင်းရှက်ပေါ့နော်ဆိုတော့သူကဒီအကျံမဖက်လှူရှားမှုကိုဥဆောင်ဖလုံးစော်တဲ့သူကအဓိကအကျလာကတော့အကျံမဖက်လှူရှားမှုဆိုရင်လူများများပူပါဝင်နိုင်ပါတယ်။တော့အကျံဖက်လှုပ်ရှားမှုကိုကျွန်တော်တို့ကူးပြောင်းသွားတဲ့အခါမှာကျွန်တော်တို့လူအများစုကပါဝင်နိုင်တဲ့အနေအထားမျိုးမရှိတော့ဘူး။ဆိုတော့ဒါကိုကူးပြောင်းသွားနိုင်တဲ့လူကအ ਨੇ စုဖြစ်သွားတဲ့အနေအထားမျိုးပါ။ဆိုတော့ဒါမျိုးတွေကိုသူတို့ဆွေးနွေးခဲ့ကြတာရှိပါတယ်။နောက်တစ်ခါဒေါက်တာဂျီရှက်ဆွေးနွေးခဲ့တဲ့ကိစ္စမှာအဓိကအရေးကြီးတာကတော့သူကအမြဲတမ်းပြောတယ်မဟာဗျူဟာပါ။ဆိုတော့တော့ကျွန်တော်တို့ကအကျံမဖက်ရုံနဲ့လည်းနိုင်မှာမဟုတ်ဘူးဒါပေမဲ့အကျံမဖက်တဲ့ဟာမှာမဟာဗျူဟာကိုစဉ်းစားဖို့အဓိကသူကလှုပ်ဆော်ပါတယ်နော်အခုနေထားမှာလည်းကျွန်တော်ကပြောချင်တာကတော့အကျံမဖက်တာကကျွန်တော်တို့ကခေါင်းငုံခံပြီးတော့ဟိုကျွန်တော်တို့ဘာကောင်းလဲဘာမှလက်တော့မပြန်ဘူးလုံးဝငုတ်ခံရမှာဆိုတာမဟုတ်ပါဘူးဆိုတော့ဒီနေထားမှာမဟာဗျူဟာစဉ်းစားချက်ဘောင်းလုံးကိုလှုပ်ဖို့လိုအပ်တယ်လို့ထင်ပါတယ်ဆိုတော့အဲ့ဒီနေထားမှာပဲကျွန်တော်သုံးသပ်ချက်ရတော့မြင်းများဆန်ဆန်နဲ့ပဲကျွန်တော်တို့ဒီ I'm struggle ပေါ့နော်လက်နဲ့ကြိုက်တော်လာပြီးတော့ကူးပြောင်းသွားတယ်လို့ထင်ပါတယ
်။ဟုတ်ကဲ့ဟိုကျွန်တော်တို့တောင်အာဖရိကရဲ့နော်ဒီလူမျိုးဖွဲ့ချားရေးကနေလွတ်မြောက်မှုလှုပ်ရှားမှုကိုကြည့်မယ်ဆိုလို့ရှိရင်လက်နဲ့ကြိုက်တိုက်ပွဲကိုကူးပြောင်းတဲ့အဆင့်တစ်ဆင့်ရှိတယ်။ဒါပေမဲ့ပေါ်သူခုနပြောသွားသလိုပေါ့နော်။ပြင်းပြင်းစင်စင်နဲ့ကျွန်တော်တို့ကူးပြောင်းသွားခဲ့တာကိုတွေ့ရတယ်။ဥမာကျွန်တော်အခုပြောင်းနေလို့လေ့လာတဲ့အခါမှာဆိုရင် Amplan လို့ပြောတဲ့ Mandela Plan ဆိုပြီးတော့ပေါ့နော်ဒါကဥပဒေရင်းတိုက်ပွဲဥပဒေပါတိုက်ပွဲပြီးရင်အရပ်အဖွဲ့အစည်းတွေပြီးရင်လက်နက်ကင်လုံရှားမှုဘယ်လိုပေါင်းစပ်မလဲဆိုတာတွေရှိတခုတည်းကလာမှန်တယ်ဆိုတဲ့အယူဆမျိုးမဟုတ်တဲ့အတွက်ကြောင့်မို့စီးလုံးညီညွတ်မှုကိုလည်းအတော်အတန်ထိသိမ့်လာနိုင်တာတွေကျွန်တော်တွေ့ရအခုကတော့ခုနကကောင်သူပြောသလိုရုံးဆိုကျွန်တော်တို့လက်နက်ကင်လုံရှားမှုကြီးကြီးကိုပြောင်းသွားတဲ့အခါမှာဖြစ်ပေါ်လာမဲ့အန္တရာယ်ဘာတွေကိုခေါင်းဆောင်မှုကမဟာပြောသဘောရတတိထားရမယ်လို့ကောင်းသူထင်ပါတယ
်ဟုတ်ကဲ့ဟိုကျွန်တော်တော့ကို့အတွေ့အကြုံနဲ့ပဲကိုရှင်ပြီးတော့ပြောချင်ပါတယ်အဓိကအပြည့်တော့စိတ်ခံစားမှုပေါ်မူတည်ပြီးတော့ဟိုကျွန်တော်တို့လက်လက်ကင်တော်လိုက်ဘက်ကိုရောက်သွားတယ်တစ်ဖက်ကလည်းဒီမြေပေါ်နိုင်ငံကြီးကလည်းလမ်းပွင့်နေပါတယ်နော်ကျွန်တော်တို့ကလည်းအဲ့ဒီအချိန်မှာလက်လက်ကင်တော်လိုက်လောက်ကြတယ်ပေါ့နော်ဆိုတော့အဲ့ဒီအချိန်မှာကျွန်တော်တို့အတွက်အဓိကအရေးကြီးတာကကျွန်တော်တို့စီမှာစီလန်းစင်လို့ခေါ်တဲ့ကိစ္စကိုကျွန်တော်တို့တော်တော်ဆွေးနွေးကြပါတယ်။တော့အထူးသဖြင့်ကျွန်တော်တို့88ကနေစပွဲတဲ့ဖွဲ့စည်းရာ90ပေါင်းကျင်လောက်မှာကျွန်တော်တို့စီလန်းစင်ဆိုတာချပါတယ်။ပထမဦးဆုံးတော့ကျွန်တော်တို့မဟာဗျူဟာခုခံစစ်ရှိမယ်။ပြီးရကမှာဗားတပြန်ကြားတပြန်ထိုးစစ်ပေါ့နော်ဒီလိုသူမသားကိုမသားကာလရှိမယ်ပြီးရကကြတော့မှကျွန်တော်တို့မဟာဗျူဟာထိုးစစ်ပေါ့စသဖြင့်ကျွန်တော်တို့ရဲ့မူဝါဒဖြင့်ချကြတယ်နော်အဲ့ဒီအချိန်မှာအထူးသဖြင့်အဖွဲ့အစည်းထဲမှာအဓိကဆွေးနွေးရတာကဘယ်လိုတိုက်ပွဲလမ်းပုံစံတန်းကိုအဓိကထားမှလဲပေါ့အကျံမဖက်တာကအဓိကလားအကျံဖက်တာကအဓိကလားပြည်တွင်းမှာရှိတဲ့အကျံမဖက်လှုပ်ရှားမှုတွေဘယ်လိုသဘောထားမှလဲ ဆိုတော့ဒါတွေကိုအခြေလေဆွေးနွေးကြပါတယ်ဆိုတော့ကျွန်တော်ထင်တယ်အဲ့ဒီကိစ္စတွေကအရေးကြီးတယ်လို့ထင်ပါတယ်နော်ဆိုတာကအကြမ်းမဖက်တာတစ်ခုတည်းနဲ့ကျွန်တော်တို့အပြည့်ထွက်မယ်လို့လည်းမယူဆတာပါဘူးနောက်တစ်ခါအကြမ်းမဖက်တဲ့လှုပ်ရှားမှုတွေရဲ့အခန်းကဏ္ဍကလည်းဘလောက်ထိအရေးပါတယ်ဆိုတော့ကျွန်တော်တို့အသိမပြုတယ်လို့ကျွန်တော်တို့အဲ့ဒီမဟာဗျူဟာရအဲ့ဒီချိန်တုန်းကဆွေးနွေးခဲ့ကြတယ်လို့မြင်ပါတယ်ခင်ဗျဟ
ုတ်ကဲ့ဘောင်သူပြောသွားတယ်လို့ပဲပေါ့နော်ကျွန်တော်တို့ဒီအန်ဒီရဲ့ပေါ့အဓိကအကျဆုံးအန်ဒီကတော့မိမိရဲ့ဒီမိုကရေစီဆိုင်ရာလှုပ်ရှားမှုတဲမှာတခုတည်းကိုပဲဇောင်းပေးတဲ့အတွက်ကြောင့်မို့သူကရန်သူဖြစ်တယ်ဆိုတော့တတ်မှတ်ချက်မျိုးတွေကိုရောက်သွားနိုင်တဲ့အန်ဒီကြီးလည်းရှိနေတယ်ပေါ့နော်ဘလို့များဒီမိုကရေစီလှုပ်ရှားမှုကိုအကြံပြုကြပါမယ
်ဟုတ်ကဲ့အခုချိန်မှာတော့ကျွန်တော်တင်တယ်နည်းနည်းလေးအနေထိုင်ပြီးကာလတစ်ခုလည်းရတဲ့ကာလမှာတော့ဒီရဲ့အားသာချက်အနေချက်တွေကျွန်တော်တော့ပြန်သုံးသပ်စေချင်တယ်နော်ကျွန်တော်တို့ကဘယ်ကိစ္စကိုဥတီပါလဲပေါ့နော်အထူးသဖြင့်တော့ကျွန်တော်တို့ဘယ်လိုပုံစံမျိုးအဓိကကြသလဲဆိုတော့ကျွန်တော်တို့ကနိုင်ငံရေးလမ်းကြောင်းလုံးဝပိတ်သွားပြီလားအကြမ်းမဖက်လှုပ်ရှားမှုတွေအတွက်လုံးဝနေရာမရှိတော့ဘူးလားစသဖြင့်ဒါတွေနဲ့ပတ်သက်လို့ကျွန်တော်ပြန်သုံးသပ်စေချင်တာတော့ဒါကျွန်တော်ရဲ့ဆန္ဒပ
ါပေါ့သူကိုနိုင်ကနနကိုင်တိုက်ပွဲမှာရောနော်အကြမ်းမဖက်လှုပ်ရှားမှုမှာရောပြီးတော့နော်2017နဲ့2020နဲ့နော်တစ်ကြားတဲ့ကနော်ပြန်လဲဖွင့်တဲ့ခေတ်ကာလတစ်ခုမှာရောပုံဝင်လုဆောင်ခဲ့တဲ့ဒုတိယအနေနဲ့အသုံးသတ်ချက်ဖြစ်တယ်လို့ကျွန်တော်ဒီလိုပဲပြင်ပါတယ်ကျေးဇူးအများကြီးတင်ပါတယ်ကောင်းသူရေ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗ
ျဟုတ်ကဲ့အခုဆွေးနွေးသွားသူကတော့ဘာပြောနဲ့ဘူဝါဒလေးလာရေးအဖွဲ့ကမြန်တိုင်းဘူးဦးအောင်သူနေဖြစ်ပါတယ်ကျွန်တော်တမောင်သားပ
ါဦးတမောင်သားအစည်းအဝေးတင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပေးမှာပါမြန်မာနိုင်ငံမှာကာယယောဂအကြောင်းရောနိုင်ငံရေးအခြေအနေအကြောင်းမှာမြန်မာနိုင်ငံတို့ကကြောင်းတက်တဲ့ကလေး80ရာခိုင်နှုန်းထိကျဆင်းလာပါတယ်အချိန်တည်းမှာပဲနိုင်ငံတွင်းစစ်ပွဲတွေကြောင့်အိုးအိမ်စွန့်ထွက်ပြေးနေရသူတသန်းကျော်အထိရောက်လာပါတယ်။အရှေ့တောင်အာရှကမြန်မာမှာ Meth Amphetamine ထုတ်လို့ရအဓိကနေရာဖြစ်လာပါတယ်။ဒီလိုထိတ်တန့်ရောက်တပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမ်းမောင်တို့တင်ဆက်ပေးမှာဖြစ်ပါတယ်ဗျာ
။မြန်မာနိုင်ငံမှာပြီးခဲ့တဲ့ကြာတာပတိကျွန်းလာနေရနေ့ကစပြီးတော့အခြေခံပညာကျောင်းတွေပြန်ဖွင့်လှစ်လိုက်ပြီးကျောင်းသက်သူဦးရေကစစ်အာဏာသိမ်းလိုက်တဲ့2023ခုနှစ်ကတည်းကပုံများလာတယ်လို့စစ်ကောင်စီကထုတ်တဲ့စာရင်းမှာပြောထားပါတယ်။မြန်မာတိုင်းငါလုံးအတိုင်းအတာနဲ့ကျောင်းအပ်ထားသူ9,300ရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကကျွန်းလာနေရကြာတာပတိနေ့ကပြောသွားပါတယ်။တချိန်တည်းမှာပဲမြန်မာနိုင်ငံမှာကာယယောဂနဲ့လုံခြုံမှုကင်းမဲ့တဲ့အခြေအနေတွေကြောင့်ကျောင်းမတက်နိုင်တဲ့ကလေးအရေအတွက်ကနှစ်နှစ်အတွင်းမှာ20%လောက်တိုးလာတယ်လို့ Save the Children ကကျွန်းလာတရနေ့ကသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီကကလေးတွေကိုကျောင်းပို့ဖို့တိုက်တွန်းနှိုးဆော်နေပေမဲ့စီးပွားရေးနဲ့မတည်ငြိမ်မှုတွေကြောင့်မိဘတွေဘက်ကပညာရေးကိုဦးစားမပေးနိုင်ကြောင်းကလေးတငယ်အခွင့်အရေးလှုပ်ဆောင်နေသူတွေနဲ့မိဘတွေကပြောကြပါတယ်။ကျွန်းလာတရကျောင်းအပ်လက်ခံတဲ့နေမှာပဲတချို့ဒေသကကျောင်းအပ်တဲ့ကလေးနှစ်နှစ်အတွင်း80ရာခိုင်နှုန်းလောက်ကျသွားတဲ့အတွက်ကျောင်းမတက်တဲ့ကလေးကအနည်းဆုံး8တန်းနီးပါးရှိတယ်လို့အစိုးရကစာမှာဖော်ပြပါတယ်။ကမ္ဘာကယောဂါစတင်ခဲ့တဲ့2020ခုနှစ်အစောပိုင်းကတည်းကတကဘာလုံးကျောင်းတွေပိတ်ခဲ့ရပြီးတော့မြန်မာနိုင်ငံမှာလည်း15လလောက်ကျောင်းတွေပိတ်ထားပါတယ်။စစ်အာဏာသိမ်းပြီးတဲ့နောက်မှာလည်းစတင်ကျောင်းတွေဆက်ပိတ်ထားရပြီးပညာရေးဝန်ထမ်းတွေ၊ဆရာဆရာမတွေ၊ကျောင်းသူကျောင်းသားတွေလည်းအကြမ်းမဖက်ဆန့်ကျင်ရေး CDM လှုပ်ရှားမှုတွေမှာအတော်ပါဝင်ခဲ့တာပါ။2023ခုနှစ်ကနေအခုနှစ်ဧပြီလအထိကျောင်းပေါင်းအနည်းဆုံး160လောက်အတက်ခက်ခံရပြီးတော့ဒီကဲ့အရေးအတွက်ကဒီထက်ပိုများနိုင်တယ်လို့ Save the Children ကပြောပါတယ်။မြန်မာနိုင်ငံကကလေးတွေရဲ့အနာဂတ်အတွက်အရေးတကြီးလှုပ်ဆောင်ပေးဖို့လိုနေပြီလို့လဲ Save the Children ကကုလလုံခြုံရေးကောင်စီနဲ့အာဆီယံအဖွဲ့ကိုမြစ်တာရက်ခံထားပါတယ်။ကုလသမဂ္ဂကလေးများရံမုံငွေအဖွဲ့ UNICEF ကလည်းမြန်မာနိုင်ငံမှာ COVID-19 ရောဂါနဲ့လက်ရှိလူသားချင်းစာနာမှုဆိုင်ရာအခြေအတဲ့တွေကြောင့်တန်းနစ်ချီတဲ့ကလေးငယ်တွေပညာဆက်လက်သင်ယူဖို့အခွင့်အလမ်းမရေမရာဖြစ်နေတဲ့အကြောင်းပြည်ခဲ့တဲ့ရက်ပိုင်းကပြောဆိုထားပါတယ်။ပြည်ခဲ့တဲ့တနေ့အတွင်းမြန်မာနိုင်ငံမြို့နယ်ပေါင်း183မြို့မှာပညာရေးဝန်ထမ်းတွေအသက်ခံရတာစာသင်ကျောင်းတွေကျောင်းသုံးစာအုပ်တွေနဲ့သင်ယူညွှန်းနှန်းတွေဖျက်ဆီးခံရတာစတဲ့ပညာရေးဆိုင်ရာအကြံဖတ်မှုအချိန်ပေါင်း900ကျော်ဖြစ်ပွားခဲ့ပြီးတော့ဒီလိုဖျက်တွေကို PDF အဖွဲ့ကအဓိကကျူးလွန်နေတာဖြစ်တယ်လို့မြန်မာစစ်ကောင်စီကဂျွန်လနေ့ရက်နေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဆွဆွဲသွားပါတယ်။ဒါပေမဲ့စာသင်ကျောင်းတွေကြေးရော်တဲ့မိရှိုးတဲ့လုပ်ရက်တွေကိုမြန်မာစစ်ဘက်ကကျူးလွန်တာပါလို့ NUG ဂျာကလာအမျိုးသားညီညွတ်ရေးအစိုးရအဖွဲ့ကအမြဲပြောဆိုနေတာပါ။
ဒေသကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကလည်းစစ်ကောင်စီတပ်ရဲ့လက်နက်ကြီးပစ်ခတ်မှုနဲ့လေကြောင်းတိုက်ခတ်မှုအတွင်းစာတင်ကြောင်းတွေဖြစ်စီခဲ့ရတယ်လို့ပြည်တွင်းပြောဆိုထားပါတ
ယ်။မြန်မာနိုင်ငံအပအဝင်ကမ္ဘာမှာတက္ကသိုလ်ကောလိပ်နဲ့စာတင်ကြောင်းတွေအားလုံးလွန်ခဲ့တဲ့နှစ်နှစ်အတွင်းကြမ်းဖက်တိုက်ခိုက်ခံရမှုတွေကြောင့်ဆရာနဲ့ကျောင်းသားစုစုပေါင်း 9,000 ကျော်ထိခိုက်ဒဏ်ရာရသေဆုံးမှုတွေရှိခဲ့ပါတယ်လို့ပညာရေးကဏ္ဍတိုက်ခိုက်ခံရမှုကာကွယ်ရေးကမ္ဘာလုံးဆိုင်ရာညွန့်ပေါင်းအဖွဲ့ GCPEA ကဂျွန်လာ၁ရက်နေ့မှာအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။ GCPEA အဖွဲ့ရဲ့လေ့လာမှုအရမြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်နှစ်အတွင်းစာတင်ကြောင်းကိုတိုက်ခိုက်ခံရတာစစ်စခန်းတွေအဖြစ်အသုံးချခံရတာစတဲ့လုပ်ရပ်ပေါင်းရာချီရှိတယ်လို့စီရင်ခံစာပြုစုရာမှာပါဝင်တဲ့သူတေတီဒေါက်တာမာရီယာဆိုလာကစ်က VOA ကိုဂျွန်လာ၂ရက်နေ့ကပြောပါတယ
်။ In Myanmar and in other countries around the world we see both military and non-state armed groups.
မြန်မာနိုင်ငံမှာရောတခြားနိုင်ငံအချို့မှာပါအစိုးရအဖွဲ့တွေကအစိုးရမဟုတ်တဲ့လက်နက်ကိုင်အဖွဲ့တွေကပါပညာရေးကဏ္ဍကိုတိုက်ခိုက်နေတာတွေ့ရပြီးစာတင်ကြောင်းနဲ့တက္ကသိုလ်တွေကိုစီးရေးစခန်းအဖြစ်အသုံးချနေကြတာပါ။ဒါကတကယ်ပြဿနာကြီးဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံတွင်ပညာရေးကဏ္ဍတိုက်ခိုက်ခံရမှုပေါင်း220ကျော်ရှိပါတယ်။ဒီနေရာမှာ GCPEA အဖွဲ့ကတိုက်ခိုက်မှုကျူးလွန်သူကိုပြစ်တင်ပြောဆိုဖို့မဟုတ်ဘဲစီးရေးပရိပခကြောင့်ပညာရေးကဏ္ဍထိခိုက်နေရတာကိုမီးမောင်းထိုးပြဖို့ရည်ရွယ်တာဖြစ်တယ်လို့ဆိုပါတယ်။ကဘာတဝမ်းကျောင်းတွေကိုဖောက်ခွဲတိုက်ခိုက်တာနဲ့ကျောင်းထဲဝင်ပြီးတက်ဆွဲတာတွေဟာ2019နဲ့2020ခုနှစ်မှာသုံးပုံတစ်ပုံမြင့်တက်သွားပြီးမနေ့2021တုန်းကလည်းကိုဗစ်ကာလပိတ်ထားရများတဲ့ကြားကနေအလားတူနှုံနဲ့ဆက်ရှိနေခဲ့တယ်လို့ GCPEA အဖွဲ့ကပြောပါရယ်။ကမ္ဘာနှံစာတင်ကြောင်းတွေကိုအစိုးရတက်အပါဝင်လက်နက်ကိုင်အဖွဲ့တွေတက်ဆွဲအသုံးပြုတာဟာလွန်ခဲ့တဲ့နှစ်နှစ်ထက်စာရင်နှစ်ဆတက်ခဲ့တယ်လို့လည်းစီရင်ခံစာမှာဖော်ပြထားပါရယ်
။မြန်မာနိုင်ငံမှာနိုင်ငံတွင်အိုးအိမ်စွန့်ခွာထွက်ပြေးကြရတဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်အရေအတွက်ဟာအခုချိန်မှာသတန်းကျော်ထိရောက်လာတယ်လို့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာပူပေါင်းဆောင်ရွက်ရုံးအချာကိုကိုကားပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျရစ်ကဂျွန်လ၁ရက်နေ့ဗုဒ္ဓဟူးနေ့မှာပြောသွားပါတယ
် Some nearly 40,000 people from Myanmar are currently displaced in neighboring India and Thailand.
လူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့မြန်မာနိုင်ငံတဲကပြည်သူ 6.3 သန်းကျော်အတွက်အကူအညီပေးတဲ့နေရာမှာတော်လာရေးပုံမလွယ်ကူဖို့ပြည်ဝင်ခွင့်ဗီဇာရဖို့နှောင့်နှေးနေတာနဲ့ဘဏ်တွေမှာကန့်သတ်ချက်တွေရှိနေတာဆိုတဲ့အဟန့်အတားတွေအမြန်ပြေလည်သွားအောင်လုပ်ပေးဖို့လိုပါတယ်လို့ကုလအသွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျရက်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းတိုက်ပွဲတွေနဲ့မလုံခြုံမှုကြောင့်အိုးအိမ်စွန့်ထွက်ပြရသူ9သိန်းနီးပါးရှိပြီးတော့အင်းနီချင်းထိုင်းနဲ့အိန္ဒိယကိုထွက်ပြရသူက4,000နီးပါးရှိကြောင်းလည်းကုလသမဂ္ဂကပြောပါတယ်။ဆက်အာနာမသိခင်အကြံဖတ်မှုတွေကြောင့်နိုင်ငံတွင်အိုးအိမ်စွန့်ထွက်ပြရသူက3သိန်းခွဲလောက်ရှိနေပြီးသားဖြစ်တာကြောင့်လက်ရှိအိုးအိမ်စွန့်ထွက်ပြရသူစုစုပေါင်းသတန်းကျော်ထစ်ဖြစ်လာတာပါဒီနှစ်ဧပြီလကစပြီးတော့မိုးရွာသွန်းမှုတွေရှိလို့တိုက်ပွဲတွေကရှောင်ပြေးနေရတဲ့ရခိုင်ကချင်ရှမ်းပြည်တောင်ပိုင်းနဲ့ကရင်ပြည်နယ်တဲကအိုးအိမ်ပြောက်ပြည်တွင်းဒုက္ခသည်တွေရဲ့ယာယီအမှုအကာတွေလည်းထပ်ပြီးတော့ပျက်စီးသွားခဲ့ရပါတယ်ဒေသလူမှုအဖွဲ့အစည်းတွေနဲ့အကူအညီပေးရေးအေဂျင်စီတွေကတော့စာနာရိတ်ခါဆေးဝါးနဲ့အခြေခံလိုအပ်ချက်တွေကိုပေးအပ်နိုင်ဖို့ဆောင်ရွက်နေပါတယ်လို့လည်းပြောပါတယ်။အခုလိုမိုးရင်းကာလတွေကိုရောက်လာတဲ့အချိန်မှာပဲတိုက်ပွဲတွေမပြတ်သေးတဲ့အတွက်ဒုက္ခသည်တွေရဲ့အခြေအနေတွေပိုဆိုးလာစရာရှိတယ်လို့လည်းကုလသမဂ္ဂကသတိပေးပါတယ်။ကုလသမဂ္ဂကမ္ဘာစာနာရိတ်ခါအစီအစဉ် WFP ကလည်းဒီလိုမြန်မာနိုင်ငံမှာနေရာစွန့်ခွာတိမ်းရှောင်နေရသူတွေတိုးလာပြီးတော့လူသားချင်းစာနာမှုအချက်အသေးကြီးထွားလာနေတယ်လို့ပြောပါတယ်။ချင်းပြည်နယ်ကမင်းတပ်မကွေတိုင်းထက်ကကြောက်တုရှမ်းပြည်တောင်ပိုင်းညောင်ရွှေပင်တယတောင်ကြီးမြို့နယ်တွေအပြင်ကယားပြည်နယ်လွိုက်ကော်မြို့နယ်စတဲ့ဒေသတွေကိုတွားရောက်ကူညီခွင့်ရခဲ့ပေမဲ့နေရစွန့်ခွာတိမ်းရှောင်နေရသူတွေနဲ့ထိခိုက်ခံစားခဲ့ရသူအများစုစီလှလမ်းမမီသေးဘူးလို့ WFP က VOA ကိုပြခဲ့တဲ့ရပ်ပိုင်းကပဲပြောပါတယ်ပဋိပက္ခတွေကြောင့်ထွက်ပြေးနေရသူတွေအတွက်လူသားချင်းစာနာမှုအကူအညီပေးနိုင်ဖို့အာဆီယံအသင်းကလည်းဝန်ဝန်ဆောင်နေတာပါမြန်မာအရေးအာဆီယံသဘောတူညီချက်၅ချက်ထဲမှာလူသားချင်းစာနာမှုအကူအညီပေးရေးပါဝင်ပေမဲ့လည်းအဲ့ဒီအကူအညီတွေကိုသူတို့ချမှတ်ထားတဲ့မူပေါင်းအတွင်းကပဲလှုပ်ဆောင်ရမယ်လို့စစ်ကောင်စီကကန့်သက်ထားတာကြောင့်လက်ရှိအချက်အသေးဖြစ်နေတဲ့ဒုက္ခသည်တွေစီတကယ်ပဲအကူအညီပေးနိုင်ဖို့ကြံ့ကြာနေတာဖြစ်ပါတယ
်စစ်ကောင်စီကနေမြေရှင်းလင်းရေးလုပ်နေတဲ့စကိုင်းတိုင်းကလေးမြို့နယ်တွေကမြစ်တာမြစ်အရှိကမ်းဘက်မှာစစ်ကောင်စီတပ်တွေကအင်အားအလုံးကြီးနဲ့ထိုးစစ်ဆင်တယ်လို့ဇွန်လ2ရက်နေ့ကနှစ်ချောင်းရွာတိုက်ပွဲအခြေအနေကိုဒေသခံကာကွယ်ရေးအဖွဲ့ဝင်တို့ကအခုလိုပြောပါတယ်
နောက်ချောင်းမှာလောလောဆယ်ကြီးရှိုးတာရှိမယ်နောက်ချောင်းထဲမှာတက်ဖြန်တာရှိမယ်ကြီးရှိုးရဲ့နောက်ဖုန်ရှင်ကြီးကတော့ကိုယ့်ရဲ့ညောင်တွေတော့မနေကြနောက်ချောင်းရဲ့ဘိုင်းတော့ညားမှာပေါ့ဒီနေ့လည်းမရှိုးရဲ့ဟုတ်နေရတယ်ခု
တိုက်ပွဲတွင်ဂျွာရီမိရှုခံရပြီးဂျွာကန်နေလဲနီးစပ်ရာဖုန်ကြီးကြောင်းမှာခိုလုံနေကြပါတယ်တိုက်ပွဲတွေကြောင်းအင်ဂျီမီးဘလောက်လောင်ခဲ့တယ်ဆိုတာတော့တိတိကျကျမပြောနိုင်ကြပါဘူးတိုက်ပွဲတွင်လက်နက်ကြီးထိမှန်လို့ဒေသခံဂျွာသား၅ဦးလက်နက်ကြီးစားထိမှန်တရားရခဲ့ပါတယ်စစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ် PDF တို့ကြားတိုက်ပွဲတွေဖြစ်နေတဲ့ကလေးမြို့နယ်တောင်ပိုင်းဒေသကဂျွာ၉ရွာမိရှုခံရပြီးအင်ဂျီ2000လောက်မီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်အဲဒီကရွာသားတွေလည်းနီးစပ်ရာဖုန်ကြီးကြောင်းတွေအမျိုးတွေနဲ့တောတောင်တွေနဲ့ခိုလုံနေရတာပါစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့အရက်သားပြည်သူတွေကိုမြန်မာစစ်တပ်ကလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်တာမြေပြင်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလိုလူတွေစုလိုက်ထိခိုက်ဒေကျစေတဲ့ပစ်ပေးပုံစံမျိုးနဲ့တိုက်ခိုက်နေတာတွေဟာစစ်ရာဇဝမှုကျူးလွန်ရာရောက်တယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ MSD International ကဇွန်လ၁ရက်နေ့ကပြောပါတယ်ပြီးခဲ့တဲ့နှစ်စစ်အာဏာသိမ်းမှုပြီးတဲ့နောက်ပိုင်းပေါ်ပေါက်လာကြတဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားနိုင်ငံတစ်ခွန်းကမြို့ရွာတွေမှာလက်နက်ကင်တိုက်ပွဲတွေပြင်းထန်နေပြီးမြန်မာစစ်တပ်ကတော့အရက်သားပြည်သူတွေကိုပါတမင်ပစ်မှတ်ထားတိုက်ခိုက်နေတာတွေ့ရတယ်လို့ MSD International အဖွဲ့ကပြောပါတယ
်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးချိန်ကစပြီးစစ်တပ်ကရစ်ဆက်တဲ့လူအခွင့်အရေးတွေချိုးဖောက်နေတယ်လို့ Britain အခြေစိုက်မြန်မာ Accountability Project MAP လူအခွင့်အရေးအဖွဲ့ကမြန်မာစစ်တပ်ကိုတူရကီမှာတရားစွဲဖို့ပြင်နေတဲ့အမှုအတွက်တူရကီအာဏာပိုင်တွေကကနအူစုံစမ်းစစ်ဆေးမှုတွေစတင်ပြုလုပ်နေတယ်လို့ MAP ကထုတ်ပြန်ပါတယ်။ရာဇဝတ်ပြစ်မှုတွေကိုကမ္ဘာဘယ်နေရာမှာမဆိုစီရင်ပိုင်ခွင့်ရှိတယ်ဆိုရဲဥပဒေအခြေခံပေါ်မှာမြန်မာစစ်ဘုချုပ်တို့ရဲ့ကျူးလွန်မှုတွေကိုအရေးယူနိုင်ဖို့ MAP ကအစ္စတန်ဘူမြို့တော်ကအစိုးရရှိနေရုံကိုမတ်လ29ရက်ကအမှုတင်ခဲ့တာပါ။မြန်မာစစ်တပ်ရဲ့ရာထူးအမြင့်ဆုံးဗိုလ်ချုပ်မူကြီးမဲအောင်လိုင်ကနေအနိုင်ဆုံးရာထူးအထိတာဝန်ခံမှုရှိအောင်ကဘာကစောင့်ကြည့်နေတယ်ဆိုတာပြသလိုက်တာဖြစ်တယ်လို့ MAP Project ရဲ့ညွှန်ကြားရေးမှူး Chris Garnes ကပြောပါရယ်စစ်တပ်ဟာအရေးယူခံရခြင်းမရှိဘဲတပ်ဖြတ်မှုတွေလုပ်နေသလိုနေအိမ်ရာပေါင်းများစွာကိုတမင်မိရှို့ဖျက်ဆီးနေတာကြောင့်ဒီလောက်ရက်တွေအတွက်တာဝန်ခံမှုရှိမှဖြစ်မယ်လို့သူကပြောပါရယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်တပ်ရဲ့ကျူးလွန်မှုတွေကိုနိုင်ငံကအာဏာပိုင်တစ်ခုကပထမဆုံးစုံစမ်းတဲ့အမှုဖြစ်တယ်လို့လဲ MAP ရဲ့ဂျွန်းလတရရက်နေ့ကကြေညာချက်မှာဖော်ပြပါရယ
်မြန်မာနိုင်ငံကရှမ်းပြည်နယ်ဟာမက်တာဖက်ဒမင်းမူရစ်ဆေးဝါးထုတ်လို့ရအဓိကနေရာဖြစ်နေတယ်လို့ကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာသွေးမှုတိုက်ဖျက်ရေးဌာန UNODC ကပြောပါရယ်ကိုဗစ်ကာယောဂါကြောင့်ကုန်သွယ်ရေးနဲ့လမ်းပန်းဆက်သွယ်ရေးအကန့်အသတ်တွေရှိခဲ့ပေမဲ့အရှေ့အာရှနဲ့အရှေ့တောင်အာရှရဲ့မူရစ်ဆေးဝါးဈေးကွက်ဟာချဲ့လာနေတယ်လို့လဲမေလာကောင်ကထုတ်ပြန်တဲ့ UNODC ရဲ့အစီရင်ခံစာမှာဖော်ပြထားတာပါအရှေ့အာရှနဲ့ရှေ့တောင်အာရှတလွှားမှာ methamphetamine မူရစ်ဆေးဝါးတွေကို2021ခုနှစ်မှာစံချိန်တင်ဖမ်းမိခဲ့တယ်လို့လဲကုလသမဂ္ဂအစီရင်ခံစာကဖော်ပြပါတယ်ဘေးဆိုင်ပြို area 17ရာခိုင်နှုန်းကျသွားခဲ့ဆိုပေမဲ့မြန်မာနိုင်ငံမှာ methamphetamine ဆေးပြားအမှုန့်နဲ့အခဲတွေကိုဖမ်းမိတာဟာ2019ခုနှစ်ဖမ်းမိတဲ့ပမာဏထက်နှစ်ဆရှိလာတယ်လို့ကုလသမဂ္ဂကပြောပါတယ်ပြီးခဲ့တဲ့6နှစ်စည်းရင်းတွေအရရှေ့တောင်အာရှဒေသမှာမူရစ်ဆေးဝါးထုတ်လုပ်မှုများတဲ့များလာနေသလိုမူရစ်ဆေးဝါးတွေကိုစံချိန်တင်ဖမ်းမိလာတဲ့ဆိုပေမဲ့လည်းမြန်မာနိုင်ငံထဲမှာမူရစ်ဆေးဝါးဈေးနှုန်းအပြောင်းအလဲတိတ်မရှိတဲ့အတွက်ဒါဟာဈေးကွက်ထဲမှာမူရစ်ဆေးဝါးတွေဆက်ပြီးရှိနေတယ်ဆိုတဲ့လက္ခဏာဖြစ်တယ်လို့ UNODC ရဲ့အစီရင်ခံစာမှာကောက်ချက်ချထားပါတယ်ခင်ဗျာ
တပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမ်းမောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့တပတ်တွင်းနိုင်ငံကသတင်းတွေကိုလည်းအလဲပေးကြပါတယ်ယူကရိန်းကိုအစစ်မြစ်နဲ့ rocket ဒုံးလက်နဲ့စနစ်နဲ့စစ်လက်နက်ဒေါ်လာ3,900ဘူးပေးမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာခဲ့ပါတယ်။နလာကြကိုဗစ်ကြောင့်အသွားအလာတွေပိတ်ထားတဲ့တရုတ်နိုင်ငံရှန်ဟိုင်းမြို့ကြီးမှာဒီသတင်းပတ်အသွားအလာတွေပြန်ဖွင့်ပေးလိုက်ပါတယ်။ဒီလိုတပတ်တွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မအီးတန်စင်ကတင်ဆက်ပေးမှာဖြစ်ပါတယ်ဗျာ
။ယူကရိန်းကိုအစစ်မြစ်နဲ့ rocket ဒုံးလက်နဲ့စနစ်နဲ့စစ်လက်နက်ဒေါ်လာ3,900ဘူးပေးမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဂျွန်လ၁ရက်နေ့မှာကြေညာခဲ့ပါတယ်။တည်ယူရွှေ့ပြောင်းနိုင်တဲ့ HIMARS ဒုံးစနစ်အပါအဝင်စွမ်းရည်မြင့်ခင်မီလက်နက်တွေနဲ့ရှီတိုးကျူးကျော်လာတဲ့ရုရှားတွေရန်ကိုယူကရိန်းကကာကွယ်နိုင်မှာဖြစ်တဲ့အကြောင်းသမ္မတဘိုင်ဒန်ကထုတ်ပြန်ချက်မှာပြောထားပါတယ်။လွတ်လပ်မှုအတွက်တိုက်ပွဲဝင်နေတဲ့ယူကရိန်းအတွက်သမိုင်းဝင်အကူအညီတွေပေးတဲ့နေရာမှာအမေရိကန်ကဆက်ပြီးတော့ဦးဆောင်သွားမယ့်အကြောင်းကိုလည်းပြောပါတယ်။အမေရိကန်ကပေးမဲ့ဒုံးကျည်တွေနဲ့ရုရှားပိုင်နယ်ထဲကိုမပစ်ပါဘူးလို့ယူကရိန်းကကတိပေးထားတယ်ဆိုပြီးတော့လည်းအင်ပီယိုတာဝန်ရှိသူတွေကပြောပါတယ်ရုရှားတပ်ဖွဲ့တွေကတော့ယူကရိန်းနိုင်ငံအရှေ့ပိုင်းဆီဗီယာဒိုနက်ဆက်မြို့ကိုဂျွန်လအစမှာလက်နက်ကြီးတွေနဲ့အစမပြတ်တိုက်ခိုက်ပြီးတော့ဂျွန်လတရက်နေ့မှာမြို့ရဲ့80ရာခိုင်နှုန်းကိုရုရှားတပ်ဖွဲ့တွေတင်းချုပ်ထားနိုင်ခဲ့ပါတယ်အခြေအနေကလူသားချင်းစာနာမှုဆိုင်ရာအကူအညီရပ်ထားရတာပါရုရှားဟာ3လကြာထိုးစစ်တဲ့အစောပိုင်းမှာယူကရိန်းသမ္မတဗလာဒီမီယာဇီလင်စကီအစိုးရကိုဖျောက်ချဖို့နဲ့မြို့တော်ကီးဖ်ကို ဒီမျိုးတွေမှာအရသာတသောင်းနှစ်ထောင်ကျော်ပိတ်မိနေပြီးတော့ရေအစားအစာစီးပွားနဲ့လက်စင်မှုတွေလုံလောက်မှုမရှိဘူးဆိုပြီးတော့ဒုက္ခသည်များကူညီအေဂျင်စီတွေကပြောပါတယ်။ အော်ရှီနဲ့နိုင်ငံမှာအစိုးရအသစ်ဝင်ကြီးအဖွဲ့ဝင်ဂျိုနာတီယန်နီမှာကျန်းသက်စာကျင်းစုခဲ့ပြီးတော့ပထမအကြိမ်တွေ့ဆုံခဲ့ပါတယ်။ဝင်ကြီးချုပ်အန်တိုနီအယ်ဘနီစ်ကတော့အရင်သတင်းပတ်တုန်းကကျန်းသက်စာကျင်းစုခဲ့တာပါ။အစိုးရအသစ်အဖွဲ့မှာပထမဆုံးအကြိမ်ဖြစ်မွတ်စလင်အမျိုးသမီးတယောက်အပါဝင်အမျိုးသမီးအဖွဲ့ဝင်စတုံးယောက်ဆန့်ကျင်ပါဝင်ခဲ့ပါတယ်။ဌာနေတိုင်းရင်းသားရ နှင့် လဝဲရင် လေးပါး ပါတီရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးတဲ့နောက် စတိရဲ့အကြံအပြုလုပ်ခဲ့တာပါ ပြီးတဲ့လရွေးကောက်ပွဲတုန်းက မဲတချို့ကိုရည်တဖို့ကြံနေသေးခဲ့ပေမဲ့ အမတ်နေရာ 150 ရှိတဲ့အလို့တော်မှာ လေးပါး ပါတီကအပြတ်အသတ်အနိုင်ရဖို့အတွက်လွန်လောက်တဲ့မေးရေးအတွက်ရရှိထားပြီးဖြစ်ပါသည် ဟောင်ကောင်အုပ်ချုပ်ရေးမှုအသစ်ဂျွန်လီကတာဝန်နေစပြီးတော့ထမ်းဆောင်ဖို့တလအလိုမေလ30ရက်နေ့မှာတည်ဝင်ခန့်အလွာကိုလက်ခံရယူခဲ့ပါသည်ဒီခန့်အလွာကိုတရုတ်ဝန်ကြီးချုပ်လီကချင်းကပေးအပ်ခဲ့ရာဖြစ်ပြီးတော့ဟောင်ကောင်အုပ်ချုပ်ရေးမှုအသစ်လီဟာတရုတ်သမ္မတရှီကျင်းပင်နယ်တွေ့ဆုံခဲ့ပါသည်အမျိုးသားလုံခြုံရေးနဲ့ဟောင်ကောင်ရဲ့တာယာဝါပြောရေးနဲ့တည်ငြိမ်ရေးတို့ကိုကာကွယ Dio Suya Boma Tisa Kendu Muche Dida Hong Kong Otu Yemu Yadugo, Lekan Bang Gwenshi, Sue, and Yimbabwe Ubri Tiko, Minidonga Piata and Bima, Dijuga Webshipo Lalaba, Yuiche Kayabo Lua de Mei Dretan Samaka, Jolum Biro, Yuiga Dimia Kangiare Liga, Leshi Otu Yemu at the Dawanigo, Julala de Anima Sabio Tansama Pipari, John Nigo Otu Yemu at the Yuiga Dimia like the Dre, Dio Suya Hong Kong Joboma, Bobio Dinja de Otu Yasinate, Chamet Lamla Suya Boma, ဆိုရင်မူရလဲထွက်ပေါ်လာနေပါတယ်။မင်းကင်ပြားစုနဲ့ထိုင်ဝမ်ကြာကုန်သွယ်ရေးစာချုပ်တစ်ခုကိုဂျလာတီယန်နေမှာလက်မှတ်ရေးထိုးလိုက်ပါတယ်။ဒေတာတွင်တရုတ်တို့ရဲ့စီးပွားရေးလွှမ်းမိုးမှုကိုတန်ပြန်ဆောင်ရွက်တဲ့အနေနဲ့တရုတ်ကသူ့ပိုင်အဖြစ်ပြောဆိုနေတဲ့ထိုင်ဝမ်ကျွန်းနဲ့စီးပွားရေးရအနေနဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့အမေရိကန်ကကိုယ်လက်မှတ်ရေးထိုးလိုက်တာပါ။ဒ အစိုးရထိန်းချုပ်တဲ့မီဒီယာတွေအနေနဲ့အခြေအနေမှန်ကိုရှော့ပေါပြီးတော့ပြောနိုင်တာကိုလည်းကျွမ်းကျင်သူတွေကသတိပေးထားပါတယ်။မြောက်ကိုရီးယားမှာအခုချိန်အထိယောဂကူးစက်တဲ့သူဘယ်လောက်ရှိတယ်ဆိုတာကိုတိတိကျကျဖော်ထုတ်ပြောဆိုထားတာမရှိပါဘူး။ WHO ရေးပေါ်ဌာနအကြီးအကဲ Mike Ryan ကတော့အခြေအနေတွေကပိုဆိုးနေတယ်လို့သူ့အနေနဲ့ယူဆမိတဲ့အကြောင်းဂျူလာတရက်နေ့မှာပြောပါတယ်။အခြေအနေမှန်တိကျတဲ့အသတင်းချက်လက်တွေရဖို့ခက်ခဲနေပေမဲ့အင်ဂျီချင်းတောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့နဲ့ချိတ်ဆက်လက်တွဲဆောင်ရွက်နေတဲ့အကြောင်းWHO ကပြောပါလေမြောက်ကိုရီးယားနိုင်ငံပိုင်မီဒီယာသတင်းတွေမှာတော့နိုင်ငံတွင်းကူးစက်ယောဂါတိုက်ဖျက်ရေးလှုပ်ရှားမှုအရှိန်မြင့်လှုပ်ဆောင်နေရဆိုပြီးတော့ဖော်ပြထားတာပါဒုတိယမြောက်ပြည်တွင်းဘီရင်မကြီးအဲလစ်ဇဘက်ရဲ့နန်းသက်80ပြည့်ပလက်တီနမ်ရဲ့တူအခမ်းအနားတွေကိုဂျွန်လတရနေ့ကစပြီးတော့9ရက်နေ့ထိရုံးပိတ်ရက်အားလည်းရက်တွေအဖြစ်လဲတက်မှတ်ပြီးတော့လျှက်တာကျင်းပနေပါလေမြင်းစီတပ်ဖွဲ့ကိုဂုံပြူအလေးပြုတာကိုဘာကင်ဟမ်နန်းတော်ခမ်းမဆောင်လာတာဆောင်ကနေပြီးတော့အသက်96နှစ်အရွယ်အလစ်ဇဘက်ဘီယမာကြီးခံယူခဲ့ပါတယ်။ COVID-19 ကရောဂါဝေဒနာခံစားခဲ့ရသလိုကျန်းမာရေးအခြေအနေအရသွားလာဖို့အခက်အခဲရှိရာကြောင့်မကြသေးခင်လပိုင်းတွေကစပြီးတော့ဘီယမာကြီးအလစ်ဇဘက်အများပြည်သူတွေကြားသွားလာတာတွေတော်တော်များများရှော့ချခဲ့ပါတယ်။ညပိုင်းမှာတော့ဘီယမာကြီးကဝင်းစာရဲတိုက်မှာရှိနေမှာဖြစ်ပြီးတော့နိုင်ငံတဝမ်းနဲ့ဒနသဟာရနိုင်ငံ54နိုင်ငံအတွက်မိမောင်3000ထိုးပြသမဲ့အခမ်းအနားမှာပါဝင်ခဲ့ပါတယ်။ Platinum ရထုအထိမ့်မှဘီယမာကြီးရဲ့ပုံလူရုပ်ပုံကိုလည်းတရားဝင်ထုတ်ပြန်ခဲ့ပါတယ်။တော်ဝင်မိသားစုကိုလေးစားတဲ့ယနေ့ရဲ့ဝေးကလူတွေဘီယမာကြီးနန်းသက်80ပြည့် Platinum ရထုအခမ်းအနားတွေမှာကျင်းပခဲ့ကြလည်းဖြစ်ပါတယ်ရှင
်။တပတ်တွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမအီတန်စင်ကပြောပြပေးခဲ့တာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။သောရရှင်နေအနေနဲ့ကျွန်တော်တို့ VOA မြန်မာဘိုင်းကိုဆက်သွယ်ခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် burmese@voanews.com ကိုစာရေးသားပို့နိုင်ပါတယ်။ဒါပြင်ကျွန်တော်တို့ VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ဆက်သွယ်နိုင်ပါတယ်။အခုတော့ကျွန်တော်တို့သတင်းအချင်းချုပ်ကိုကိုဝင်းမင်းကတလဲအကြေညာပေးမှာဖြစ်ပါတယ်ဗျာ။
ယူကရိန်းရုရှားစစ်ရဲတရပြေးခြင်းယူကရိန်းရှေ့ပိုင်းတိုက်ပွဲတွေပြင်းထန်နေပြီးနှစ်ဖက်လုံးကသူတို့နိုင်နေပြီလို့အပြိုင်ကြုံသွားလိုက်ပါတယ်။ယူကရိန်းနိုင်ငံရှေ့ပိုင်းလူဟန်စ်ပြည်နယ်အဓိကမြို့ကြီးနှစ်ခုမှာဝိုင်းထားတာနဲ့ပြန်တိုက်ထုတ်တာတွေအပြန်အလှန်ဖြစ်နေချိန်မှာရုရှားပြောခွင့်ရတဲ့နောက်ယူကရိန်းပြည်နယ်ကြီးကဲနှစ်ဖက်လုံးကအခုလိုတပြိုင်တည်းဟစ်ကြွေးလိုက်ကြတာပါ။ရုရှားပြောရအစိုးရပြောခွင့်ရဒီမစ်ထရီပက်စကော့ဖ်ကယူကရိန်းရှေ့ပိုင်းခွဲထွက်ရေးဒေသကရဲသားတွေအကာအကွယ်ပေးရေးလုပ်ငန်းကြီးအောင်မြင်သွားပါပြီလို့နောက်မျိုးကြီးတွေကိုလည်းထိန်းထားနိုင်ပါတယ်လို့ပြောလိုက်တဲ့အချိန်မှာပဲယူကရိန်းရဲ့လူဟန်စ်ပြည်နယ်ကြီးကဲကလည်းဆီဗရိုဒေါနက်စ်မျိုးကြီးကနယ်မြေကြီးတစ်ခုကိုပြန်သိမ်းလိုက်နိုင်ပြီလို့မနေ့ကကြေညာလိုက်ပါတယ်ခင်ဗျာဆနပြပွဲတွေကိုအကြောင်းပြပြီးအီရန်နိုင်ငံကိုအားနည်းသွားအောင်ကြိုးပမ်းနေတဲ့ရန်သူဆိုပြီးအီရန်ဘာသာရေးကောင်ဆောင်အယာတိုလာခိုမီနီကအမေရိကန်ပြည်ထောင်စုကိုအဓိကရည်ညွှန်းထားပြောဆိုသွားပါတယ်ပြီးခဲ့တဲ့ရက်ပိုင်းသတင်းပတ်တွေအတွင်းအီရန်မျိုးကြီးအတော်များများမှာနေထိုင်စားသောက်စီတက်လာတာနဲ့အာဂရီလိုက်စားမှုတွေကိုဆန့်ကျင်တဲ့ဆန္ဒပြကန့်ကွက်မှုတွေဖြစ်ခဲ့ပါတယ်။ရှန်နူဟာအစ္စလမ်စနစ်ကိုတိုက်ခိုက်ဖို့လူအများဆန္ဒပြပွဲတွေကိုအသုံးချလာတယ်လို့အီရန်ဘာသာရေးကောက်ဆောင်ကရုပ်သံမေးခွန်းမှာပြောလိုက်ပါတယ်ခင်ဗျ။ Quad လို့ခေါ်တဲ့ American ဥဆောင်မဟာမိတ်အဖွဲ့အာရှပစိဖိတ်ပင်လယ်ရေကြောင်းထောက်လှမ်းမှုတွေတိုးလွှင့်မှာကိုတရုတ်ဘက်ကလည်းလိုက်တိုးနိုင်တယ်လို့သုံးသပ်နေကြပါတယ်။Quad လေးနိုင်ငံမှာမိတ်ဖွဲ့ဝင် American, Japan, India, Australia တို့အနေနဲ့နောက်ဆုံးမော်ခင်မီနီပညာ၃ထောင်လင်းအင်းစနစ်တွေကိုတက်ဆင်ပြီးဒီဒေသပင်လယ်ပြင်နဲ့၅ခိုးဖမ်းမှုနေနေပြင်ဆင်နေကြတာပါဒီစီစဉ်မှာဒေသတွင်းက၅ဖမ်းဆောင်တရုတ်ကိုအဓိကထားစောင့်ကြည့်မှာမို့တရုတ်ဘက်ကလည်း American ရဲ့တရုတ်ဆန့်ကျင်ရေးတိုးချဲ့မှုဖြစ်စိတ်ပြက်ဒေါသထထားပြီးသားမို့ပို့ပြီးတော့ပြန်တုံ့ပြန်မှာပါလို့ဖိလစ်ပိုင်တက္ကသိုလ်ဒလမန်ဒေသကနိုင်ငံရေးသိပ္ပံပါမောက္ခဟာမန်ခရော့ဖ်ကဆိုပါတယ်ခင်ဗျာအမေရိကန်လင်းတင်သင်္ဘောပါဝင်တဲ့အမေရိကန်တောင်ကိုရီးယားပူးတွဲစီလေ့ကျင့်မှုတရက်ကိုဂျပန်နိုင်ငံအိုကီနာဝါကျွန်းအပြင်ဘက်နိုင်ငံတကာရေပိုင်နက်မှာ၃ရက်ကြာပြုလုပ်ခဲ့ကြပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার ဆက်သတ်မှုတစ်ခုလုပ်တော့မယ်လို့သတင်းတွေထွက်လာချိန်မှာပဲ၄နှစ်ကျော်အတွင်းပထမဆုံးအကြိမ်ဂျပန်တောင်ကိုအမေရိကန်တောင်ကိုရီးယားစီလေ့ကျင့်မှုတရက်လုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
သတင်းချင်းရုပ်ကိုကိုဝင်းမင်းကြီးညပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပြီးတော့ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Joe Gill နဲ့ Dian Wan တို့ဖြစ်ပါတယ် View American တန်ရစနေနေ့ညပိုင်းမှာပါသွားအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းလိုမီတာ30နှစ်နဲ့51အပြင်လိုင်းလိုမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါThank you.
This program has come to you from the Voice of America, Washington.